Welcome to the Voice of America in Burmese.
Mingnam ne khin ma sa. Washington Bureau of View American tan ga ni 2020 September 25 ye taw chan ni mnan khin season dwe go Myanmar Sanrodi mnan 6 mai ga ni 9 mai thi line meter 2440 ne 51 plain line meter 190 lo ga ni thon lwin pe ni ba bi. Chuma khin myo tat ba. Di mnan khin tadin dwe go ko yen min thun na tu pyo pya pe ba me.ဥရောပဒေသတလောမှာဒီနှစ်ဆန်းတုန်းကလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာလာနိုင်ခြေရှိနေတဲ့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီရောဂါမပြန့်ပွားအောင်ကန့်သတ်မှုတွေကိုချမှတ်လှုပ်ဆောင်ကြဖို့ EU ကျန်းမာရေးအရာရှိတွေကကြေညာနေမှာတိုက်တွန်းလိုက်ပါတယ်။ဒီရောဂါနောက်တစ်ချီထပ်ပြီးတော့ဖြစ်နိုင်ကြောင်းပြသတဲ့လက္ခဏာတွေတွေ့လာတဲ့အတွက်ဒီချိန်ဟာပြည့်ပြည့်စုံစုံလုပ်ရမယ့်အချိန်ဖြစ်တယ်လို့ထိန်းချုပ်ကန့်သတ်မှုတွေချက်ချင်းချမှတ်ဖို့အတွက်EU ဖွဲ့ဝင်နိုင်ငံအားလုံးအသင့်ရှိရမှာဖြစ်ကြောင်း EU ကျန်းမာရေးနဲ့စားတောက်ဘေးကင်းရေးဆိုင်ရာကော်မရှင်နာမင်းကြီး Stella Carrier Gatch ကပြောပါတယ်ဒီကရောကစတင်ခဲ့ခြင်းကစသည် EU နိုင်ငံတွေနဲ့ Britain မှာဒီရောဂါအကူးဆက်ခံရသူ3သန်းကျော်နေပြီလို့ဥရောပဒေသအကူးဆက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်ပြင်သစ်မှာကျက်သပရင်းနေတဲ့ဆေးရုံအထူးကုဆောင်ပို့ခဲ့ရသူ1000ကျော်သွားတယ်လို့ Netherlands မှာလည်းကျက်သပရင်းတည်းအထက်အခုဆက်ထားသူ2500ကျော်သွားတာပါ။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ Israel နိုင်ငံမှာတောက်ကြံတွေကစပြီးသတင်းနှစ်ပတ်ကြာအောင်တနိုင်ငံလုံးတိုင်တာနဲ့ lockdown ချအသွားအလာတွေကန့်တယ်လို့ခြေသက်ပြီးနေမှာကြေညာလိုက်ပါတယ်။ဝယ်လွန်သူတရားသူကြီး Ruth Bader Ginsburg အတွက်ဂါရဝပြုဖို့ထားရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုခြေသက်ပြီးနေကသမ္မတ Donald Trump နဲ့သမ္မတကရော Melania တို့လာရောက်တဲ့အခါမှာသမရကိုမဲမပေးပဲဖြုတ်ချကြဖို့ကြွေးကြော်တာတွေလှောင်ပြောင်တာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။တရားသူကြီး Ginsburg အတွက်ဗုဒ္ဓဘူးနေက American တရားရုံးချုပ်ခန်းမကြီးထဲမှာတည်တံ့အခမ်းအနားနဲ့ဂုဏ်ပြုခဲ့တာဖြစ်ပြီးသူမရဲ့မိသားစုဝင်တွေနဲ့ရောင်းရင်တရားသူကြီးတွေတက်ရောက်ခဲ့ကြပါတယ်။နောက်ပိုင်းမှာတရားရုံးချုပ်အရှိလေကားဘက်ကိုရွှေ့ပြောင်းပြီးလူလူဂါရဝပြုနိုင်ဖို့အတွက်ချက်တပင်းညာပိုင်းထိထားရှိပေးမှာပါ။တောက်ကြံနေမှာတော့သူမရဲ့ရုပ်လောင်းကိုလွတ်တော်ကအမျိုးသားထိမ့်မဲ့ရုပ်ထုတွေထားရှိရခမ်းမကြီးတဲ့ကိုပြောင်းရွှေ့မှာဖြစ်ပါတယ်။ဒီနေရာမှာ1865ခုနှစ်တုန်းကကွယ်လွန်သူသမ္မတအေဘရာဟမ်လင်ကွန်းအလုတ်ကြံခံခဲ့ရပြီးတဲ့နောက်သူ့ရဲ့ရုပ်လောင်းထားရှိဖို့အတွက်ဆောက်ထားတဲ့ဆင်းမြင်ရှိပြီးအဲ့ဒီနေရာမှာသူမရဲ့ရုပ်လောင်းကိုထားရှိမှာပါ။သူမဟာအခုလိုလွတ်တော်တွေထားရှိပြီးဂုဏ်ပြုခံရတဲ့ပရမဆုံးအမျိုးသမီးဖြစ်ပါတယ်။သူမရဲ့ကျွမ်းကျင်တဲ့ရုပ်လောင်းကိုတော့လာမယ့်သတင်းပတ်တယ်မှာအာလင်တန်စစ်တင်းချိုင်းမှာမြှုပ်နှံမှာဖြစ်ပြီးမိသားစုဝင်တွေပဲတက်ရောက်မယ့်တည်တံ့အခမ်းအနားတစ်ခုဖြစ်ကြောင်းတရားရုံးချုပ်ကကြေညာချက်ထုတ်ပြန်ကြေညာပါတယ်။ပြီးခဲ့တဲ့မတ်လကကန်တက်ကီပြည်နယ်လူရီဗယ်ပြည်မှာမူရစင်းနဲ့ပတ်သက်ပြီးရဲကဝင်ရောက်စီးနှင်မှုအတွင်းရဲကပြစ်ခတ်လို့တင်ဆုံသွားတဲ့လူမင်းအမျိုးသမီးဘရီယိုနာတေလာရဲ့အမှုမှာပါဝင်ပတ်သက်နေတဲ့လူမျိုးရဲရာရှိသုံးဦးစလုံးကိုလူတက်မှုနဲ့ဆွဲချက်တင်မှုဂျူရီလူကြီးတွေကလက်မခံပဲပဲချခဲ့တဲ့နောက်ဗိုလ်တဖူးနေညာပိုင်းမှာအမေရိကန်မျိုးကြီးအတော်များများမှာတန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။လူဝဲမျိုးမှာဗိုလ်တဖူးနေနေ့လယ်ပိုင်းကဆန္ဒပြမှုတွေအတွင်းရဲရရှိနှစ်ဦးတနက်နဲ့အထက်ခံခံခဲ့ရပြီးတဦးကခွဲစိတ်ကုသမှုခံယူနေရပါတယ်။ရဲကဆန္ဒပြသူ129ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဆန္ဒပြသူတချို့ဟာမြို့လေကောင်ကဆိုင်တွေမှာလူရတာဖြစ်စီတာတွေလုပ်ခဲ့တယ်လို့ပြောပါတယ်။ CL တမျိုးမှာတော့ရဲရရှိသူခေါင်းကိုဒုတ်နဲ့အရိုက်ခံခဲ့ရပါတယ်။ဆန္ဒပြသူတူကရဲစခန်းဂိတ်တကားကနေဖောက်ခွဲရေးပစ္စည်းတစ်ခုကိုပြစ်သွင်းခဲ့တဲ့အတွက်ရဲကဖမ်းဖို့ကြိုးစားတဲ့အခါပလင်းတွေခဲတွေနဲ့ပစ်ပေါက်တာခံခဲ့ရတယ်လို့ရဲကပြောပါတယ်။ဒီဆန္ဒပြမှုအတွင်းရဲရရှိအများပြားဒဏ်ရာရခဲ့တယ်လို့ဆန္ဒပြသူ73ဦးနဲ့ဖမ်းခံခဲ့ရပါတယ်။ဆန္ဒပြနေတာလအတော်ကြာနေပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့မှာတော့ Breonna Taylor အတွက်ရားနဲ့ချီပြီးလာရောက်ဆန္ဒပြကြပါတယ်။ Louisville မြို့ကမိုးရဆင်းနဲ့ပတ်သက်ပြီးဝင်ရောက်ဆင်းနစ်မှုမှာပါဝင်တဲ့ရဲ3ယောက်ထဲက Brett Hankison ကိုတော့မလိုအပ်တဲ့အန္တရာယ်ရှိတဲ့ပြစ်ခတ်မှု3ခုအတွက်တရားဆွဲဆိုခဲ့ပါတယ်။ Kentucky ပြည်နယ်ဥပဒေအရသူဟာဒီပြစ်မှုတစ်ခုစီအတွက်အများဆုံးထောင်ဒဏ်5နှစ်စီနဲ့3ခုအတွက်ကြာခံရနိုင်ွယ်ရှိပါတယ်။ဒါပေမဲ့သူရောနောက်ရဲနှစ်ဦးစလုံးပါဘရီယိုနာတေလာတည်ဆောက်မှုအတွက်တော့ဘာဖြစ်တယ်မှမကြခံရပါဘူး။ဘတ်စကားရဲ့အုတ်ကပြန်တစ်လုံးဟာချက်သပင်းနေတော့ကကဘာနားမှာကပ်ပြီးဖြတ်သွားခဲ့တယ်လို့ NASA ကပြောပါတယ်။ဒီအုတ်ကပြန်ဟာကဘာကနေမိုင်13000ကျော်အကွာကနေဖြတ်သွားတာဖြစ်ပြီးကဘာကိုပတ်နေတဲ့လူလွတ်တဲ့ဂျိုလူ Geostationary Satellite တွေပတ်ရလမ်းကြောင်းထဲမှာဖြတ်သွားတာပါ။ဒီလိုကဘာနာကိုကတ်လာတဲ့အတွက်အန္တရာယ်ရှိနိုင်တယ်လို့ NASA Jet Propulsion Lab ကသိပ္ပံပညာရှင်တွေကပြောပါလေ တကယ်လို့ဒီဥက္ကာပြန်ဟာကမ္ဘာလေလူတွေကိုဝင်လာရင်တော့ခြေမွသွားနိုင်ပါလေ
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရေမထမ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်စက်တဘာလ24ရက်နေ့ကမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက COVID-19 ကူးစက်မှုသတင်းကို3ချိန်ခွဲထုတ်ပြန်ကြေညာခဲ့ရမှာ COVID-19 ကြောင့်သေဆုံးသူနောက်ထပ်အယောက်20တိုးလာခဲ့ပါတယ်။ဒါကြောင့် COVID-19 ကြောင့်သေဆုံးကြောင်းအတိပြုသူအရေအတွက်150ရှိသွားပြီဖြစ်လို့မြန်မာနိုင်ငံဟာရှီတောင်အာရှဒေသတွင်မလေးရှားနိုင်ငံကိုကျော်ပြီး COVID-19 ကြောင့်သေဆုံးသူတတိယအများဆုံးရှိတဲ့နိုင်ငံဖြစ်လာခဲ့ပါတယ်။ရှီတောင်အာရှဒေသမှာအင်ဒိုနီးရှားမှာက COVID-19 ကြောင့်သေဆုံးသူ1000ကျော်ဖိလစ်ပိုင်မှာ9000ကျော်ရှိပြီးမလေးရှားနိုင်ငံမှာက133ယောက်ရှိတယ်လို့စက်တဘာလ24ရက်နေ့ရက်စွဲနဲ့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ဒါပြင်တရက်ထဲထုတ်ပြန်ချက်အရကူးစက်ခံရသူအရေအတွက်လည်းထောင်ကျော်သွားခဲ့ပါတယ်။စက်တဘာလ23ရက်ည8နာရီကစက်တဘာလ24ရက်ည8နာရီအထိ24နာရီအတွင်းတခွဲနမူနာစုစုပေါင်း 8,300 နီးပါးကိုစစ်ဆေးခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အဲဒီစစ်ဆေးမှုရလဒ်တွေကို2000ခွဲထုတ်ပြန်ချက်အရရောဂါကူးစက်ခံရသူအသစ်1,386ယောက်ရှိခဲ့တာပါ။ဒါကြောင့်ကူးစက်သူစုစုပေါင်း 8,344 ဦးရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူရေပိုများတဲ့အင်ဂျင်ထိုင်းနိုင်ငံကကူးစက်မှုအရေအတွက်3,516ခုထက်ကူးစက်မှုနှစ်ဆကျော်ပိုများနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိကျမြန်ဆန်တဲ့ကိုဗစ်ရောဂါစစ်ဆေးမှုတွေပြုလုပ်နိုင်ဖို့အတွက်ထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးစစ်ဘက်ဆိုင်ရာပစ္စည်းတွေထောက်ပံ့ကူညီပေးသွားဖို့စီစဉ်နေတယ်လို့ထိုင်းကုဆတ်ရောဂါဌာနအကြီးအကဲဆွဖုံအမ်စီရီတာဘုံကပြောပါတယ်။ထိုင်းစစ်ဘက်ကြွန့်ကျင်သူပညာရှင်တွေကိုစေလွှတ်ဖို့တော့မြန်မာနိုင်ငံရဲ့မြစ်တာရက်ခံချက်ပေါ်မူတည်ပြီးလှုံ့ဆော်သွားမယ်လို့သူကပြောပါတယ်။ဗီယက်နမ်နိုင်ငံလိုပဲမြန်မာနိုင်ငံဟာလည်းကိုရိုနာဗိုင်းရပ်စ်ကရောဂါကိုထိန်းချုပ်နိုင်မယ်လို့ထိုင်းနိုင်ငံကယုံကြည်တယ်လို့လည်းထိုင်းကုဆေယောဂါဌာနဆိုင်ရာအကြီးအကဲကပြောပါတယ်။ဗီယက်နမ်မှာတလားလောက်အတွင်းယောဂါထိန်းချုပ်နိုင်ခဲ့တာဖြစ်ပြီးအခုမြန်မာနိုင်ငံကမြို့တွေမှာအသွာလာကန့်သတ်ထားပြီးဖြစ်လို့ယောဂါကုဆေမှုကိုထိန်းချုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံက COVID-19 တပ်ဖြည့်ရေးလုပ်ငန်းတွေမှာပါဝင်ကူညီတဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းဒုက္ခသည်မိသားစုတွေအတွက်တကူရေးတန်ရှိပစ္စည်းတွေကိုတူရကီပူးပေါင်းဆောင်ရွက်ရေး Corporation Agency တီကာကသတ္တပရိနိကပြဖို့ခဲ့ပါတယ်တီကာကရခိုင်ပြည်နယ်အတွင်းလူရည်ထူထပ်တဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေသူမိသားစု3000လောက်အတွက်တန်ရှိအထောက်အကူပစ္စည်းတွေကိုဒေသတွင်း COVID-19 တုံ့ပြန်ဆောင်ရွက်ရေးကော်မတီကနေတဆင့်ပြဖို့ခဲ့တယ်လို့လည်းအစ္စတန်ဘူခြေဆိုင်ဒီလီစဘာသတင်းဌာနကပြောပါတယ်ထိုင်းစစ်တပ်ကကျော်တော်နောက်ကံပြူရေးဆွဲထားတဲ့ထိုင်းအခြေခံဥပဒေပြင်ဆင်ရေးပါလီမန်မှာမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုမစခင်မိနစ်ပိုင်းလိုမှာပဲထိုင်းပါလီမန်ကရွှေ့ဆိုင်းလိုက်ပါတယ်အခြေခံဥပဒေပြင်ဆင်ချက်6ချက်ကိုထိုင်းလွတ်တော်အမတ်တွေစတပ်ပရိသတ်ကမဲခွဲဆုံးဖြတ်ရမယ်အစားပြင်ဆင်အဆိုပြချက်တွေကိုဆွေးနွေးမဲ့ကော်မတီတရထူထောင်ရေးကိုသာထိုင်းအမတ်တွေကမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ထိုင်းပါလီမန်မှာနှစ်ရက်ကြာအခြေတင်ဆွေးနွေးပြီးချမှတ်ခဲ့တဲ့ဒီဆုံးဖြတ်ချက်ကြောင့်အခြေခံဥပဒေပြင်ဆင်ရေးနောက်ထပ်မဲခွဲဆုံးဖြတ်မဲ့အစီအစဉ်မှန်သမျှအနည်းဆုံးတစ်လလောက်နောက်ဆုတ်သွားရမှာဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးလာသူစာနာပြသူအနည်းဆုံး1000လောက်လွှတ်တော်ဆောင်ပြင်ပမှာစုဝေးနေကြတာဖြစ်ပြီးအခြေခံဥပဒေပြင်ဆင်ချက်မဲခွဲရေးအခြေရွှေ့ဆိုင်းလိုက်တဲ့ထိုင်းပါလီမန်ရဲ့ဆုံးဖြတ်ချက်ကိုမကျေနပ်ကြောင်းပြသခဲ့ကြပါတယ်အခြေခံဥပဒေပြင်ဆင်ရေးဟာလက်တလောဖြစ်ပေါ်နေတဲ့ကျောင်းသားတွေဦးဆောင်တဲ့စာနာပြပွဲတွေမှာအဓိကတောင်းဆိုထားတဲ့အချက်လည်းဖြစ်ပါတယ်ဝန်ကြီးချုပ်ပရာဒုချန်အိုချာရဲ့အဆိုအရကစာနာပြသူတွေရဲ့တောင်းဆိုချက်တွေကိုလိုက်ရောတဲ့အနေနဲ့အခြေခံဥပဒေပြင်ဆင်ရေးတချို့အချက်တွေကိုထောက်ခံတယ်လို့ပြောဆိုထားပေမဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုမရတာကြောင့်အခြေခံဥပဒေပြင်ဆင်ရေးဘယ်အစိုးပြုချက်မှအတည်ပြုနိုင်မှာမဟုတ်ဘူးလို့လည်းထိုင်းမီဒီယာတွေကပြောပါတယ်ခင်ဗျဟောင်ကောင်ကထင်ရှားတဲ့ဒီမိုကရေစီရေးတကြွလှရသူဂျိုရှူဝါဝေါင်းကိုစတပ်ပရင်းကအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူကိုပြီးခဲ့တဲ့နှစ်အတွင်းကဟောင်ကောင်ကိုမတည်မငြိမ်ဖြစ်စေခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးလိုက်တာလို့လည်းပြောပါတယ်။ဟောင်ကတော့ပြည်သူနိုင်ငံရဲ့ခွဲခြားဖိနှိပ်မှုတွေကိုဆက်ပြီးဆန့်ကျင်တိုက်ပွဲဝင်သွားမယ်လို့အမှားကန်နဲ့လှလာပြီးကြေပြူပြောဆိုလိုက်ပါတယ်။
And even I'm a bit tired under the cross examination and also the video taping.
Jeda phoe wajakna sitjo mi mya ni da go ni kwi la bi phit bi me. Taw kwa mwan twa bu ga tut tawin phit de lo tbo paw na le chang. Khong khong pi du ri ye atan go cha bu lut saung ya ma ga tut tawin phit bi. Ti chak ga be set phi taw kwa mwan twa bu chang yin phit lo. သူအနေနဲ့ဘယ်တော့မှအရှုံးပေးမှာမဟုတ်တဲ့အကြောင်းဘောင်းကပြောသွားတာဖြစ်ပါတယ်။တရုတ်နိုင်ငံကဇွန်လနောက်ပိုင်းကဟောင်ကောင်မြို့သားလူကြုံရေးဥပဒေတည်ပြဋ္ဌာန်းပြီးနောက်ပိုင်းအခုလိုဆွေးရဆန့်ကျင်သူထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုစစ်တိုက်ဆိုသလိုဖမ်းဆီးနေကြတာဖြစ်ပါတယ်။မနေ့ကဟောင်ကောင်ဆွေးရကချမှတ်ခဲ့တဲ့မတက်မဆပြင်းထန်လုံနဲ့မျက်နှာဖုံးမဆွေးရဥပဒေကိုချိုးဖောက်မှုနဲ့သူ့ကိုဒီကြိမ်ဖမ်းဆီးတာလို့လည်းတိကျဆွဆွဲချက်၃ခုနဲ့ရင်ဆိုင်နေရတဲ့အသက်၂၃နှစ်အရွယ်ဝေါင်ကပြောပါရယ်ဝေါင်ကိုဆက်ဆုပ်ထားတဲ့ပထမတမှုအတွက်ရဲတပ်ဖွဲ့ကိုတရင်တော့ရောက်ပို့နေတော့မှသူ့ကိုနောက်တစ်ခုနဲ့ဖမ်းဆီးခဲ့တာလို့လည်းဝေါင်ရဲ့ရှေ့တွေက AFP တရင်ကိုပြောပါရယ်ခင်ဗျာတောက်တဲ့နေမနေ့ကနောက်ဆုံးရသတင်းတွေကိုနားဆင်ပြီမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်တော်ဝင်းမင်ပါမြန်မာနိုင်ငံမှာကိုဗစ်ပိုးထွေသူတွေတရေအတွင်းထောင်ကနန်းဆင့်စတက်လာပြီးသိဆုံးသူကလည်းရာကနန်းဆင့်ကျော်လာတာဆေးရုံတွေမနိုင်မနှင်းဖြစ်မှာအတွက်ဘလို့ပြင်ဆင်ထားတာကိုကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကအခုလိုဆက်ရှင်းပြပါတယ
်ဒီအချိန်ကတော့ညှော်လင့်ထားတဲ့အချိန်မျိုးပေါ့နော်ဒါပေမဲ့လောက်ကြီးနည်းနည်းဆန်းဆန်းဖြစ်လာတဲ့ဟာကတော့ကျွန်တော်တို့လည်းနည်းနည်းတော့ကျင်းမိအောင်ပေါ့နော်စူးစားရတာပေါ့ဆိုတော့ဒီအချိန်ကဒီတက်လာတဲ့အများဆေးရုံတက်တဲ့လူများများမယ်ကွန်တက်တူများမယ်ပေါ့အဲ့တော့ဒီဆေးရုံတက်တဲ့လူများများရင်ကျွန်တော်ဆေးရုံတွေတို့ရဲ့ချက်များမယ်ဒီ site worker ကြီးပေါ့မှာအားတိမယ်တစ်ဖက်ကလည်းကွန်တက်တူများရတယ်အများကွန်တင်းဝင်ရတဲ့လူများကွန်တင်းစင်တာမှာတိမယ်ပေါ့နော်အဲ့ခုအချိန်မှာတော့မလျှော်တော့ဆိုရင် payment ပါသူပါတော့ဆက်လက်ပြီးတော့ထောင်ရမှာဖြစ်ပါ
တယ်ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိအနေအထားမှာဆရာကပြောတယ်လို့ပဲလူနာတွေကများလာမြန်လာတယ်ပေါ့နော်ဆရာတို့ခုနေရာစစ်တွေတော့ရှာတာပေါ့ဆရာကြီးအဓိကတော့ဒီထိန်းချုပ်ထားနိုင်ဖို့ပေါ့နော် containment ဆက်လုပ်နိုင်မဲ့အနေအထားကလက်တွေမှာလွယ်ပါမလား
လွယ်တော့မလွယ်ဘူးပေါ့ဆရာကြီးခက်ခဲတယ်ပေါ့နော်ဒါမျိုးတစ်ဖက်ကဒီ containment တွေဟာရှေ့မှာလည်းအများကြီးတန်းကျွန်တော်တို့ကြိုးစားနေပြီဒီမှာတင်ပေါင်း 9,000 ကျော်အထိကျွန်တော်တို့ထားနိုင်အောင်ဖက်ကဒီ quarantine နဲ့ပတ်သက်တဲ့ဟာတွေဆိုတော့တောင်းကနေအထိထားနိုင်အောင်လည်းကြိုးစားခဲ့ပြီးကျွန်တော်တို့မှာကျန်တဲ့အင်အားမျိုးရောရှိသေးရပေါ့နော်အဲဒီလိုအနေအထားမျိုးမှာ mitigation ကိုကြောင်းလိုက်ရင်အကုန်တော့တော့ပေါ့နော်ရှောက်လိုက်တာနဲ့ဒီစီမံရေးအကုန်လုံးအင်ဂျင်နော်ပေါ်စစ်တွေအိမ်မှာပဲကျန်နေအိမ်မှာနေနေတာ community transmission ဖြစ်လာမြင်တစ်ခါက LCD prevalence ကလည်းရှိတယ်တကြီးရောလည်းရှိတယ်ဒီလိုရဲ့လူတွေမျိုးစနစ်ကလည်းရှိသေးတယ်ပေါ့နော်အဲတော့ဒီဟာကြီးကအကုန်လုံးဒါအေးဖြစ်သွားမှာပေါ့နော်ကျွန်တော်အင်းသားချင်းနိုင်ငံကြီးကန်ကြည့်လိုက်တော့လေဒီစင်ကာပူတို့ဒီထိုင်းတဲ့မျိုးဒီဂျပန်ကိုရီးယားပေါ့နော်ဒီလိုစီမှာလည်းဒီ containment strategy ကိုအင်ပိုးတဲ့ခါကျထိုက်ကြအောင်မြင်တ
ယ်ဟုတ်ကဲ့ဆရာဆလူရာကတော့ဒီ containment ပေါ့နော်လူနာတွေကိုဒီထိချုပ်ထားတဲ့အစီအစဉ်ကလွှတ်ပေးလိုက်လို့ရှိရင်ပေါ့နော်ဒီ mitigation ပိုင်းမဲ့လို့မဆလို့ရှိရင်ပိုဆိုးလာနိုင်တယ်ခုဆက်နေတဲ့နေသားတွေများလာနိုင်မှာကိုဆရာဆိုရင်လည်းဆိုတာပေါ့ဆရာနော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေသားမှာတစ်ဖက်ကလည်းဒီနေရာတွေဆင်းဥစေကံတွေအများကြီးရှာနေတော့လည်းပဲဒီဆေးဝန်တန်းအနေသားဝန်တဲ့ဝန်မှုဖြစ်လာနိုင်မှုအနေသားမှာလက်ရှိဒီလူနာအားလုံးကိုဆေးရုံတင်တာပေါ့နော်ယောဂအခမ်းအသိမရှိတဲ့သူရောယောဂလက္ခဏာမပြသူရောဒီယောဂလက္ခဏာမပြင်းထန်သူကိုပါဒီဆေးရုံတင်တဲ့အနေသားတွေရောအပြောင်းလဲလုပ်ဖို့ရှိလား
ဟာရှိပါတယ်ဆရာအတိုင်းကတော့ policy ရောမထွက်သေးဘူးကျွန်တော်တို့ဟိုစုပေါ့နော်အိမ်မှာအခန်းတိလို့နဲ့နေနိုင်တယ်ဆိုအိမ်မှာတက်ရွယ်ကြီးရင်းနဲ့ဒီလို LCD ယောဂပေါ့နော်ဒီလိုနှလုံးကြီးဆိုလို့ဒီမျိုးယောဂအရှင်နေတယ်မရှိဘူးပေါ့နော်ပူပွဲရလဲအင်းမင်းစီကန်းတွေကိုအပြေးဝလိုက်နာနိုင်တယ်ဒီ mask ကိုလည်းတက်ထားတာလို့နော်ဒါမျိုးတွေလိုက်နာနိုင်တဲ့ပုံစံကြီးတိုင်းတော့ဒါ home quarantine ပေါ့ဆရာကြီးဒါမျိုးကတော့ case by case စဉ်းစားကြည့်တဲ့အခါမျိုးတွေဆွေးနွေးရတဲ့အချိန်မှာပါပါလေနောက်တစ်ခုကဒီ mask ကြောက်တဲ့လူပေါ့နော်အခုရပီရှင်ကြီးတော့မြန်မာကလည်း positive ဖြစ်တာများတယ်ပေါ့နော်။ဒီခါကျတော့ဒီ positive ထဲမှာလည်းထပ်ပြီးတော့ဒီက asymptomatic positive ပေါ့နော်။ဒီခါကျတော့ mind ဖိန်ကန်နေရှိတဲ့ပုဂ္ဂိုလ်တွေပေါ့နော်။အဲဒီလိုပုဂ္ဂိုလ်တွေဆိုရင်တကယ်လို့သူက resource intensive ပေါ့နော်။ဘယ်လိုကဲကဲဟို intensive ဒီပေးဖို့လိုပဲ။ညသူရဲ့ဒီသောကအနေထားရ positive ဖြစ်ပြီးဆိုတော့၁၇ရက်တော့ပိုင်းအောင်ကူးဆက်ဖို့ကများတယ်လေ။အဲဒီကာလလေးတွေမှာသူတို့ကဒီနေရာတစ်ခုထားပေးမယ်။ဒါလည်းဒီနေ့အောင်နည်းနည်းစပြီးတော့ထားမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီအနက်ပြောက်တဲ့လက္ခဏာနဲ့ပေါ့နော်လာတဲ့လူနာတချို့ကိုဒီတချို့စေတနာဝန်ထမ်းဒီဖြားနာစေခံတွေမှာ ဒီဆေးရုံတွေမှာနေရာမရှိတဲ့အတွက်ပြန်လွတ်နေရတယ်လို့လည်းကြားနေပါတယ်
ဆက်ပါတယ်ခင်ဗျနော်ဒီအနမ်းပြောက်ပြီးတော့ပြန်လွတ်ရတဲ့ကိစ္စတွေကျွန်တော်တို့ကြားပါတယ်အဲ့တော့ဒီလူနာတွေထဲမှာပေါ့နော်အဲဒီ follower like ကိုတစ်ခဲတော့ရတယ်ရှိတာပေါ့အဲ့တော့တက်နိုင်နေများတော့ကျွန်တော်တို့အခုနောက်ပိုင်းတော့ပြန်လွတ်ဖို့နဲ့ containment ထားနိုင်လို့ဆောင်ရွက်လို့ရှိပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်ရှိ public ဆေးရုံတွေနဲ့ဆွေးနွေးနေတဲ့အနေထား
ပေါ့သူပြောတဲ့ charge လူနာတွေရှိရောပေါ့နော်ဒီ covid ထားဖို့အစမကြီးတဲ့အားတွေကျိုးသက်သာကြိုးရတယ်ရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ညီနိုင်ပြီးတော့ဒီခေတ်ကနေပြီးတော့ဒီဇိုင်းနေတဲ့ hospital များဆွဲထုတ်လို့ရမှာပေါ့နော်ဒီတိုင်းနဲ့ရှိတယ်
ဟုတ်ကဲ့ဆရာကြီး public ဆေးကန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုအနေထားရော
ဒါအထူးကြီးကြပေးပြီးဆောင်ရွက်လို့ရှိပါတယ်ကျွန်တော်တို့ပူးပြီးကဆေးကန်းတွေတက်ကအဓိကအခက်အခဲကတော့သူကျူဝင်ရမယ့်ကာလဒီလိုဆွေးရည်နဲ့တိုင်းနေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီဘက်ကအတိုင်းချအတူတွေတခုလည်းကျူဝင်ပေးပြီးတော့ဆေးပြီးတော့ clear ဖြစ်တာနဲ့ပြန်ပြီးတော့ PPE ကိုပြီးတော့ဒါဆေးကန်းထိုင်နေတဲ့ကိစ္စတွေပေါ့နော်ဒေသကြီးနဲ့ဆွေးနွေးတယ်ရှိပါတယ်ကြာပြီနဲ့ဒီဟာကြီးမြင်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဆုံးစိုးစုံအနေထားမှာပေါ့ဒီဇူနာလေးကိုလက်ခံနိုင်ဖို့အတွက်တက်ပရဆေးဝင်တွေကိုတုံးလာနိုင်ဖို့အနေထား
ပေါ့လက်ရှိအနေထားကတော့ကျွန်တော်တို့ကတော့ option ပေါင်းလို့ကျွန်တော်တို့စဉ်းစားနေရှိပါတယ်ကျိုးဟာရတော့ policy ကိစ္စတွေတော်တော်ကြာမလို့ကျွန်တော်အနေနဲ့တော့တိကျခဲ့ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြန်ပါ
မြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်အင်တာနက်လူမှုကွန်ရက်တွေမှာပြဿနာပေါ်နိုင်မဲ့အမုန်းစကားတွေလျှော့ချနိုင်အောင်ကြိုးပမ်းနေကြောင်း Facebook လူမှုကွန်ရက်ကကြေညာလိုက်ပေမဲ့ဘယ်လောက်ထိထိရောက်မှုရှိနိုင်မလဲဆိုတဲ့အပေါ်မှာမေးခွန်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မကြခင်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်သုံးစွဲသူတွေကြားပြဿနာဖြစ်စေနိုင်တဲ့အကြောင်းအရာတွေနဲ့အကြမ်းဖက်မှုတွေကိုလှုံ့ဆော်အားပေးနိုင်တဲ့အမုန်းစကားတွေမပြန့်နှံ့အောင်နောက်ထပ်တင်းကျပ်တဲ့အစီအမံတွေဖြည့်ဆော့လိုက်ကြောင်း Facebook အင်တာနက်လူမှုကွန်ရက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပြဿနာဖြစ်စေမဲ့ရေးသားပြောဆိုမှုတွေကိုနည်းပညာနဲ့စစ်စစ်ဖော်ထုတ်ပြီးလိုအပ်ရင်ဖယ်ရှားသွားမှာဖြစ်ကြောင်းလည်းမနေ့ကတုန်းကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ် Facebook ကစစ်စစ်ထုတ်ပေါ်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတဲ့ Fact Crusher တို့ဖွဲ့ရဲ့မြန်မာပြည်ရုံးဝန်ပြောဝင်ရာဦးစောဝေကတော့လူမှုကွန်ရက်ပေါ်ကအချက်အလက်တွေကိုအမှန်အမှားပိုင်းခြားနိုင်အောင်ရည်ရွယ်ဆောင်ရွက်နေရလို့ပြောပါတယ်
။ Facebook ကတော့ကျွန်တော်တို့ဒီ action ယူပေါင်းယူပါလိမ့်မယ်။ဒါကသူကအဲ့ဒီ action ကိုကျွန်တော်တို့လည်းလုပ်ရဖြစ်တယ်။ကျွန်တော်တို့ဒီအမေရိကန်မှာဖြစ်ပေတဲ့ဒီ international fact checking network ဆိုပြီးတော့ကျွန်တော်တို့ရှိပါတယ်။ NGO ပါလို့ကျွန်တော်တို့ဒီ ISCR ရဲ့ကျွန်တော်တို့ညီငယ်ကြီးကျွန်တော်တို့ပေါ်ပြနေတာဖြစ်ပါတယ်ကတော့ကျွန်တော်တို့ကတော့ဒီကတော့ကျွန်တော်တို့တက်မလိုက်ဘူး။နာမည်တော်တော်လေးလုံးမယ်။ဟိုအချက်လက်မှားရင်းမှားရင်းကြောင်းကျင်းရပဲပေါ့နော်အဲ့ဒီလိုလိုဒီတိုင်းမျိုးလုပ်ပါလေအခြားနေရာကတော့ကျွန်တော်တို့ဒီဇန်နဝါရီအစီအစဉ်ဖြစ်တဲ့ကျွန်တော်တို့ဒီ right tell you ကိုကျွန်တော်တို့ဟို software conference လုပ်ချင်အချင်းကျွန်တော်တို့ဒီအားကိုမှားရင်းကြောင်းပေါ့နော်ကျွန်တော်တို့တက်ပြီးကြာရဖြစ်ပါတယ
် Facebook ရဲ့လူမှုရေးစာတက်မှတ်ချက်အရာအမုန်းစကားလိုတက်မှတ်နိုင်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေပြီးဒီလိုစစ်စစ်ဖော်ထုတ်နေတဲ့ဉာဏ်ပညာကိုလည်းပုံမှန်ထိရောက်အောင်စီစဉ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်း Facebook ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေမှာလွဲမှားတာတွေကြုံရလေးရှိရလို့သတင်းစာဆရာကိုတူရသူကပြောပါတယ
်။ Facebook ကတိုင်ပြတဲ့အနေထားတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီခေါင်းရတာကြတာဖြစ်တဲ့ကိစ္စမျိုးတွေလည်းရှိရနော်။ဆိုတော့ဟိုကျွန်တော်ကိုယ်တိုင်ကြိုးပါပဲဟို report ထုတ်ခုလေ။အတွေ့အတုံးပြန်မှုကတပြုံးဖြစ်တာပေါ့နော်။မမှန်ဘူးလို့ကျွန်တော်စိတ်ကြောက်ခဲ့ပေါ့နော်။မမှန်ဘူးဆိုတာသူကကဖြစ်ပဲဆင်းလာတဲ့အချက်တွေမှာလိုအပ်ချက်တွေရှိတယ်။သူဖြစ်တယ်လို့ဒီမှာဖြစ်နေတဲ့နေရာတွေကိုဒီတပေါင်းတော်ကလည်းမချုပ်မြင်နိုင်ဘူးပေါ့နော်။ဆို issue တိုင်းတော့မပြောဘူး။ issue တွေလည်းမှန်ပါတယ်။ issue တွေပါတယ်သူကကလိုအပ်တယ်ပေါ့နော်။
အရင်ကလည်းလူမှုကွန်ရက်ပေါ်မှာအမုန်းစကားတွေကို Facebook ကုမ္ပဏီကတုံ့ပြန်ဆောင်ရွက်မှုတွေနှိကိုလေးရှိရာတွေ့ရတယ်လို့လည်းဦးသိရသွေးကပြောပါတယ်။အမုန်းစကားတွေပြန့်နှံ့မှုကိုတိုက်ဖြတ်ရေးလှုပ်ရှားနေတဲ့စစ်နှက်ကြီးလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးသက်ဆွေဝဲကလည်း Facebook ရဲ့ဆောင်ရွက်ချက်တွေမှာလွဲချော်တာတွေတွေ့ရတယ်လို့ပြောပါတယ်။ဘာသာရေးလူမှုရေးအခြေခံပြီးပြဿနာဖြစ်ပေနိုင်တဲ့ရည်သားပြောဆိုချက်မျိုးတွေနဲ့ပတ်သက်လို့ Facebook ကိုအကြောင်းကြားတာမျိုးတောင်မှအရေးယူတာမတွေ့ခဲ့ရဘူးလို့လည်းပြောပါတယ်
။ဟိုဟာဒီအကောင့်ကိုသူရှိပြီးတော့ရပေါ့။ဒီ community center နဲ့ဘာမှဟိုပြဿနာမရှိနေဘူးပေါ့။ကျွန်တော်ဆက်ပြီးတော့ complaint ဖြစ်တယ်။ဒီကဘာသာရေးဆိုတာဖြစ်နေတာကျွန်တော်ဘာသာပေါ်ဖြစ်တဲ့ခါကျတော့သူရဲ့ဒီလိုလောက်ကနေဒီကုသရေးဆက်ကြုံးရဒီကုသရေးဆရာကြီးကဒေဘာသာရှိကုသရေးဆရာကြီးအိုက်ကောင်ဖြစ်တယ်။အဲဒါအဲ့ဆရာကြီးကိုယ်ဒီအနေနဲ့မင်းဒီတိုင်းနဲ့ဒီဟာ criticize လုပ်ပိုင်းနဲ့ရှိရပေါ့နော်။ဒါဒီကရှင်းရအောင်ဆိုချင်တယ်မအကျဉ်းနေတဲ့အကြောင်းမျိုးလို့မထုတ်သေးတဲ့ဆောင်ကြီးအကြောင်းပြ။စိတ်ကြီးစိတ်လုံးကြီးရဲ့အုပ်စုတွေတက်လာတယ်။ဒီ Facebook ရဲ့ community center ဒီပါဆိုဒီရတာကြည့်လို့ရတယ်။ဒါပ မ
ြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအခြေခံတဲ့ပဋိပက္ခကြုံရရဲ့အတိတ်ဖြစ်စဉ်တွေမှာ Facebook လူမှုကွန်ရက်ကပြန့်နှံ့တဲ့အမုန်းစကားတွေရဲ့တောင်းဝန်မကင်းကြောင်းပဲကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကဖော်ပြခဲ့ပူပါတယ် Facebook ကုမ္ပဏီကတော့ online ကနေအမုန်းစကားတွေနဲ့သွေးချိုလှုပ်ဆော်တဲ့လူရဲတွေကိုဟန်တားဖို့ကြိုးစားဆောင်ရွက်နေကြောင်းပြောဆိုထားပြီးမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေအပါအဝင်အဖွဲ့အစည်းတချို့နဲ့လူပုဂ္ဂိုလ်ရဲ့စာမျက်နှာအကောင့်တွေကိုလည်းဖိတ်ရှားခဲ့ပူပါတယ်။လူမျိုးရေးဘာသာရေးကွဲပြားမှုတွေကိုအခြေခံတဲ့အမုန်းစကားတွေကိုဖော်ပြနေရလို့ဆိုတဲ့ဖော်ပြချက်ပေါင်း 28,000 ကိုလည်း 2020 မေလဇွန်လနဲ့ဩဂုတ်လတွေအတွင်းမှာဖိတ်ရှားခဲ့ကြောင်းလည်းဩဂုတ်လနောက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာပါ။
VOA American တိုင်းရဲ့စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရမ်ထမကမ္ဘာအကြီးဆုံးဘဏ်ကြီးတွေကတန်တရားရှိစဖို့ရဲ့ရည်ရွယ်မှုတွေနဲ့ဆက်နွယ်နေတဲ့ American Dollar 1 Trillion တန်ဖိုးရှိတဲ့ငွေလွှဲပြောင်းမှုတွေမှာပါဝင်ဆောင်ရွက်ခဲ့တယ်လို့ဆက်ဆွဲခံရပါတယ် Fincen File လို့ခေါ်တဲ့ American ဘဏ္ဍာရေးဝန်ကြီးဌာနကိုအစီရင်ခံတဲ့ Service Surrender တွေဒီနောက်တွေလက်ထဲပေါ့ကြားတော့ခဲ့ပြီးနောက်အခုလိုဆက်ဆွဲခံရတာဖြစ်ပါတယ် Henry Richwell တန်တမျိုးကနေတင်ပြဖို့ထားပါတယ်1999ခုနှစ်ကနေ2019ခုနှစ်အတွင်းအမေရိကန်ဗဟိုဝန်ကြီးဌာနကိုဗန်ရီကအစီရင်ခံတဲ့ file တွေ BuzzFeed သတင်းဌာနနဲ့အပေါင်းပါသတင်းတောက်တွေလက်ထဲပေါ့ကြားသွားခဲ့တာဖြစ်ပါတယ် file တစ်ခုမှာဗြိတိန်နိုင်ငံကဘဏ်ကြီးတစ်ခုဖြစ်တဲ့ HSBC ကလိမ်လည်မှုမှာပါဝင်နေတဲ့ဒေါ်လာတန်80ကိုအမေရိကန်နိုင်ငံကတစ်စင်ဟောင်ကောင်ကိုလွှဲပြောင်းပေးတယ်လို့ပါရှိပါတယ်နောက်ထပ်ဘဏ်ကြီးတစ်ခုဖြစ်တဲ့ JP Morgan Chase ကတော့လန်ဒန်မြို့ကငွေစင်းအကောင့်တစ်ခုကနေအမေရိကန်ဒေါ်လာ1 billion ကိုလွှဲပြောင်းပေးပို့ခဲ့ရမှာအဲ့ဒီငွေတွေဟာ FBI ကအလို့ရှိနေတဲ့ Russia Mafia ကောင်းဆောင် Semyon Mogilevich ပိုင်တဲ့ငွေတွေလို့နောက်မှသိလိုက်ရပါတယ်။ဂျာမနီက Deutsche Bank ကလည်းအကြမ်းဖက်သမားလူစုကိုင်းတွေနဲ့ဆက်နွယ်နေတဲ့ငွေကြေးခွာချသူတွေရဲ့မစင်ကြဲတဲ့ငွေတွေကွဲပြောင်းပေးရမှာပါဝင်ခဲ့ပါတယ်။ဘဏ်တွေအလုံးကတော့ဒီလိုမျိုးအခြေအနေမရှိခဲ့ဘူးကြောင်းနဲ့သူတို့ဘက်ကဥပဒေနဲ့စီမင်းစည်းကမ်းတွေကိုအပြည့်အဝလိုက်နာခဲ့ကြောင်းပြောပါတယ်။ Deutsche Bank ဘဏ်ကပြောခွင့်ရကတော့
For I am our အရေးကြီးဆုံးအချက်က2015ခုနှစ်ကလေးကဒီစီမင်းတွေလိုက်နာနိုင်ဖို့ငွေကြေးအမြောင်များကျွန်တော်တို့သုံးစွဲခဲ့တာပ
ါဒါပေမဲ့လည်းဒီလိုမစင်ကြဲတဲ့ငွေကြေးလွှဲပြောင်းမှုတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ငွေကြေးရာဇဝတ်မှုဆိုင်ရာကြွန့်ကျင်သူတုံကင်တင်းစ်ကတော့ဒီလိုမစင်ကြဲတဲ့ငွေလွှဲပြောင်းတွေကိုဘဏ်တွေကသတိထားမိဖို့တိုက်ခတ်ခဲလွန်းတယ်လို့ပြောပါတယ
် The way I like toperhaps visualize this is
စိတ်ထဲမှာတွေးကြည့်တာခင်ဗျားကလန်ဒန်မြို့လယ်ကဆိုင်းနေရှုပ်ထွေးတဲ့ Oxford Street လမ်းမကြီးပေါ်ကလမ်းတော်တနေရာမှာရပ်နေမယ်ငါ့ကိုဒီတယောက်ကမင်းနဲ့နားတော်လာလာကြတယ်ဘသူကဆိုင်းကပစ္စည်းအလစ်တုတ်ခဲ့တယ်လေဘသူကအလစ်တုတ်ခံနေပြီလေအဲ့လိုမျိုးသိဖို့ပြောရမလဲ
တန်တရားရှိစဖို့ရဲ့ကိုယ်အလဲပြောင်းကိစ္စတွေကိုအစီရင်ခံရဖို့ကမ္ဘာပါချင်းသုံးနေတဲ့စနစ်ကတိတ်ပြီးအမဝင်တော့ဘူးလို့လည်းသူကပြောပါတယ်ဗြိတိန်နိုင်ငံရေးမှာလည်းဒီကိစ္စကတနွေကြီးတစ်စင်းပါလာခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းထရက်ဆာမေနဲ့2019ခုနှစ်တုန်းကဓာတ်ပုံတွဲရိုက်ထားတဲ့ရုရှားကရွှေ့ပြောင်းလာသူလူဘော့ချာနိုကင်ကအမေရိကန်ဒေါ်လာ1.3သန်းကွန်ဆာဗေးတစ်ပါတီကိုလှူဒန်းခဲ့သူဖြစ်ပါတယ်။အခုပေါ့ကြတဲ့ file တွေအရလူဘော့ချာနိုကင်ရဲ့ယောက်ျားကရုရှားတထေဆူလီမန်ကာရီမော့ဖ်ရဲ့အထောက်ပံ့ရယူနေတယ်လို့သိလိုက်ကြရပါတယ်။ကာရီမော့ဖ်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစ္စသူဖြစ်တယ်လို့အမေရိကန်တို့ကတကယ့်အရေးယူထားသူလည်းဖြစ်ပါတယ်။ဗြိတိန်ဥပဒေအရချာနိုကင်ဖလူဒန်းရဲ့ငွေကြေးကတရားဝင်ဖြစ်ပါတယ်။Transparency International ကတော့လန်ဒန်မြို့ကတစ်စင်လွှဲပြောင်းလုပ်တဲ့မစင်ကြဲတဲ့ငွေတွေရဲ့ပမာဏကတစ်နှစ်ကိုဒေါ်လာဒီတရားတရားရှိတယ်လို့ခမန်းတွက်ချက်ထားပါတယ
် You want to launder dirty money then the UK has all the tools
ဒီကြေခွာချတဲ့လေဆိုရင် UK နိုင်ငံမှာလိုတာအကုန်ရှိတယ်ရှင်းနေဖွဲ့တွေကဘာနာကဘန်ကြီးတွေနဲ့နိုင်ငံရဲ့ခြားကလူတွေအသုံးပြုဖို့ငွေကြေးစင်တာတွေရှိတယ်
ဘန်ဒီကဘလူပဲပြောပြောဒီလိုမစင်ကြဲတဲ့ငွေလွှဲပြောင်းမှုတွေအကြီးအကျယ်ဆက်ဖြစ်နေသလိုအစိုးရနဲ့ဗန်ဒါရီအဖွဲ့အစည်းတွေအနေနဲ့ဒါရီကိုတိုက်ပြတ်ဖို့အများကြီးကြိုးပမ်းဖို့လိုနေသေးတယ်လို့လည်းကစ်တင်းကပြောပါတယ်ခင်ဗျာ
အဲ့ဒါညချာဒီဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုဆက်လက်ကြည့်ကြအောင်ပါမူရင်းအပေါ်မူရင်းအသုံးထုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါမြန်မာနိုင်ငံရွေးကောက်ပွဲဟာစိုင်းကြီးစံညွန်းနဲ့ကိုက်ညီမှာမဟုတ်ဘူးလို့ကုလသမဂ္ဂပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ Sebastian Stengio သုံးသပ်ရေးသားထားကို The Diplomat မှာဖတ်ရပါတယ်စိုင်းနိုင်ရှိရဲ့ရွေးညမစင်းနေမဲ့ပေးခွင့်မရတဲ့အတွက်မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲဟာနိုင်ငံတကာစံကြီးစံညွှန်းနဲ့ကိုက်ညီမှာမဟုတ်ဘူးလို့ လာမကလူခွင့်ရေးစုံစမ်းသူကပြောပါတယ်လူညာလူနည်းစုတွေမဲ့ပေးခွင့်မရသမျှဒီရွေးကောက်ပွဲကို free and fair လူလာရေးတရားမျှတသောရွေးကောက်ပွဲလို့မယူဆနိုင်ကြောင်းလဲအဲ့ဒီစုံစမ်းစစ်ဆေးရေးမှူး Thomas Andrews ကစက်တင်ဘာ22ရက်နေ့မှာဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီရှိမှပြောကြားသွားတယ်လို့ကုကဖော်ပြပါတယ်အဲ့ဒီနောက်မှာတော့2019 August ကသူခေါ် Rohingya Militants Rohingya Sit Withdraw တွေကိုမြန်မာစစ်တပ်တုံ့ပြန်တာဟာလူပေါင်း9000ကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကမြန်မာစစ်တပ်ရဲ့အစီမြင့်တမှုကြီးတွေကို Genocide အပါအဝင်ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးတဲ့ဆိုတာနောက်ပိုင်းမှာဆုံးဖြတ်ခဲ့ကြတယ်လို့ရေးထားပါတယ်။အဲဒီဟင်္ဂါဆာလို့ရိုဟင်ဂျာတစ်သန်းလောက်ဟာဘင်္ဂလားဒေ့ရှ်ကတည်းကစခန်းနေနေကြပြီးတိမ်းတန်းချီတဲ့သူတွေကလည်းရခိုင်ပြည်နယ်ကြေးရွာတွေမှာနေရပေမဲ့သွာလာကန့်သတ်ခြင်းခံထားရပါတယ်။မဲဆွယ်မှုတွေစက်တင်ဘာ10ရက်နေ့မှာစတင်ခဲ့ပြီးတဲ့နောက် 2015 လိုပဲဒေါန်ဆန်းစုကြည်ရဲ့ NLD ကနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။အဲဒီမဲဆွယ်မှုတွေမစတင်ခင်ကတည်းကဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအဖွဲ့အစည်း14ခုကကျင်းပချက်ထုတ်ပြီးရိုဟင်ဂျာတွေမဲပေးခွင့်တောင်းဆိုခဲ့ရတယ်လို့ဆိုပါတယ်။မြန်မာအနာဘိုင်းတွေဟာရိုဟင်ဂျာအမလောင်း6ယောက်ကိုလည်းမိဘ2ပါးနိုင်ငံသားဖြစ်ကြောင်းအထောက်အထားမပြနိုင်လို့ရွေးကောက်ပွဲဝင်ခွင့်ပိတ်တင်ခဲ့တယ်လို့ဆိုပါတယ်။ဒီဝီယာအပြင်ပြောရင်တော့လက်ရှိမြန်မာနိုင်ငံဆွေဟာရိုဟင်ဂျာတွေကို indigenous ethnic group ဌာနေတိုင်းရင်းသားအဖြစ်အသိမှတ်ပြုဖို့ညှင်းဆန်ပြီးဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ရွှေပြောင်းအခြေချသူလို့ပဲသတ်မှတ်ထားပါတယ်တဲ့ဒီလူအများစုကတော့သူတို့ကိုသူတို့မြန်မာနိုင်ငံမှာမျိုးဆက်များစွာနေလာခဲ့ကြတာဖြစ်တယ်လို့ပြောဆိုကြပါသတယ် NLD ပြောခွင့်ရတူကတော့ဒီလူတွေကဘင်္ဂလီဟုတ်မဟုတ်ဟုတ်နိုင်ငံခြားသားတွေနဲ့တိုင်းရင်းသားမဟုတ်သူတွေကိုအရေးခံပိုင်ခွင့်မပြုတာသာဖြစ်တယ်လို့ပြောပါသတယ်ဒီခင်းအစိုးရရဲ့အဆက်ဆက်တုန်းကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပိတ်ပင်ခဲ့သည့်တိုင်အောင်ရိုဟင်ဂျာအများပြားတို့ဟာဖို့ရခင်ရွေးကောက်ပွဲတွေကတော့ white card လို့ခေါ်တဲ့ယာယီအသီးမှတ်ပြုကပြားနဲ့မဲ့ပေးခွင့်ရခဲ့ကြတယ်လို့ဆိုပါတယ်။သို့တော်လည်း2015 February မှာထူစင်ကသမ္မတဦးသိန်းစင်က white card ခုနှစ်သိန်းခွဲကိုပြန်လဲရုပ်သိမ်းခဲ့တယ်။နောက်မြန်မာမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုတွေပုံမတက်ပြန်လာတဲ့အခါနောက်ဆက်တွဲဥပဒေတွေစီရင်ကြုံးတွေလုပ်ပြီးwhite card ကန်ဆောင်သူတွေမဲ့ပေးခွင့်ကိုပေါ်ပေါ်ထင်ထင်ယူပြီးသွားတယ်လို့ဆိုထားပါတယ်။ရညာရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေနိုင်ငံတကာစောင့်ကြည့်သူတွေကဘယ်လိုပဲထုချေထုချေနေပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့မြန်မာအစိုးရကလည်းမလိုချင်နိုင်ငံတကာကလည်းကြောခိုင်းထားတဲ့ဒီရညာတွေကိုမဲ့ပေးခွင့်ပြန်လဲခွင့်ပြုလာလိမ့်မယ်မဟုတ်ကြောင်းရေးသားထားပါခင်ဗျာ။အခုဆက်လက်ပြီးပဋိပက္ခနယ်မြေကမျိုးသမီးနဲ့မင်္ဂလင်းငယ်တွေဟာကျမ်းမာတန်းလူမှုအရာကွာဟာပုံမကျပြန့်လာတယ်လို့ဆိုရဲသုံးသပ်ချက်တစ်ခုကို rescue.org အချင်းချုပ်ထုတ်လို့ပြောပြပါဦးမယ် International Rescue Committee call နိုင်ငံတကာကတင်ရေးအဖွဲ့ရဲ့လေးလာချက်အရပြီးခဲ့တဲ့25နှစ်အတွင်းကမ္ဘာရဲ့တိုးတက်မှုတွေဟာပဋိပက္ခဒေသကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဒီကိုရောက်လာခဲ့ဘူးသူတို့ဟာအဲ့ဒီတိုးတက်မှုကိုမခံစားဘူးဆိုတာတွေ့ရှိခဲ့ရပါတယ်ကမ္ဘာပေါ်မှာအမျိုးသမီးတွေကြောက်နေတဲ့နှုံးစက်တမ်းရောက်မှုနှုံးမွေးစင်းရရှိနိုင်မှုစားရပြီးမှတိုးတက်မှုတွေအများကြီးရှိခဲ့ပေမဲ့ဒီပဋိပက္ခတွေကမှရှိနေတဲ့သူတွေအတွက်တော့ဒီအခြေအနေတွေမရရှိရခြင်းပုံမလို့သာဆွေးနွေးကြဆင်းလာတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်သူတို့ရဲ့အရေးကိုကုလသမဂ္ဂအနေနဲ့ပုံမအလေးထားစဉ်းစားပြီးသူတို့ရဲ့နောက်ကျမကြံရလေအောင်တိုးတက်မှုတွေကိုတန်းတူရရှိနိုင်အောင်စီစဉ်ထောက်ပံ့လှုပ်ဆောင်တင်တယ်လို့ထင်တာဖြစ်ပါတယ်။ဒုက္ခသည်ရုံနဲ့အိုးအိမ်ဆုံးခွာဖြစ်ပြရသူတွေများပြားတဲ့မြန်မာနိုင်ငံမှာတိုးတက်မှုအနေနဲ့ရှိရတာကတော့မင်းကြီးငယ်တွေမလိုလားအပ်တဲ့ကိုယ်ဝန်မရနိုင်အောင်ပြည်သူတွေတားဆီးသုံးပြုတဲ့နှုံထားဟာတော်လေးမြင့်တက်လာတဲ့ဆိုပေမဲ့မြန်မာနိုင်ငံအမျိုးသမီးရဲ့စားတက်မြောက်မှုဟာတစ်ချိန်ကတစ်ချိန်ပုံမကြဆင်းနှင်းကြလာတယ်လို့ဆိုထားပါတယ်။နေရဆွန့်ခွာထွက်ပြေးနေရတာချင်းအတူတူမင်းကြီးတွေဟာကြောက်မပြီးခင်အိမ်ချောင်ပြူရတာကိုယ်ဝန်ဆောင်ရတာအိမ်မှုကိစ္စတွေတောင်းယူရတာတွေကြောင့်စိုးစိုးစီးကြံထွက်ရတာပုံမများပြားတယ်လို့လည်းပြသထားပါတယ်ခင်
ကျန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစနားမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကိုဗစ် -19 ရောဂါပိုးပြန်ပွားနေချိန်မှာလူစုလူဝေးမလုပ်ဖို့အတက်နိုင်ဆုံးရှောင်ရှားကြရပါတယ်ဒီကာလမှာရွေးကောက်ပွဲစီရင်ရေးဆင့်ဖို့အခက်အခဲရှိတာကြောင့်နိုင်ငံရေးပါတီတွေဟာလူမှုကွန်ရက်ကိုအသုံးများလာတဲ့အကြောင်းဦးအောင်ခင်ကလေ့လာသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကွန်ကြီးတင်ဆက်ထားပါတယ်ခင်ဗျာ
ကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်ပွားနေချိန်မှာရွေးကောက်ပွဲမဲဆိုတဲ့စီရင်ရေးဆင့်ရတာမှုလူမှုကွန်ရက်အသုံးပြုမှုများလာတွေ့ရပါတယ်။တွေ့ဆုံဆွေးနွေးပွဲတွေ၊မေးမြန်းခန်းတွေနဲ့သတင်းစာရှင်းလင်းပွဲတွေကိုအွန်လိုင်းမှာကျင်းပပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကစပြီးဥရွှေမိုင်းရဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီ NLD ဟောင်းဒေါ်သက်ခိုင်တီထောင်နဲ့ပြည်သူ့ရှေ့ဆောင်ပါတီနဲ့ပြီးခိုင်ဖြိုးပါတီဟာ Facebook လူမှုကွန်ရက်မှာအကြီးအကျယ်ဝေခုံခံပြီးစည်းရုံးနေပုံကိုဩဂုတ်လ18ရက်နေ့ထုတ်ပြာဝတီအင်္ဂလိပ်စာတောင်မှာပေါ်ပြပါတယ်။ရုံးတဲ့ရှင်းလာအတွင်ပြီးခိုင်ဖြိုးပါတီဟာ Facebook မှာကျပ်5,000လောက်အကုန်ခံတယ်လို့ဆိုပါတယ်။ပြည်သူ့အကျိုးဆောင်ပါတီဟာ Facebook အတွက်ကျပ်9,000အကုန်ခံထားပြီးဥရွှေမိုင်းရဲ့ပါတီကကျပ်1,000လောက်အကုန်ခံထားပါတယ်။ဒေါ်သက်သက်ဆိုင်ဟာ NLD ပါတီကိုကျပ်150လူဦးတဲ့ကြောက်မြက်လုပ်ငန်းရှင်ဖြစ်ပါတယ်။အခုတော့ဒေါ်သက်သက်ဆိုင်ဟာ NLD ဘိုးကော်မတီဝင်ဒေါ်မေဝင်းမြင့်နဲ့မြန်ကုန်မြို့နယ်မှာရှင်ပြိုင်အရွေးခံပါလိမ့်မယ်
။ဒေါ်အောင်ဆန်းစုကြည်ကလည်းကိုဗစ် -19 ကာလမှာပြည်သူလူထုနဲ့မြန်မြန်ဆန်ဆန်ထိထိရောက်ဆက်သွယ်နိုင်ဖို့အတွက် AB လာစမ်းပိုင်းကစပြီး Facebook ကိုအသုံးပြုလာပါတယ်။လူတွေစုပြုံမနေဖို့လိုအပ်တဲ့အချိန်မှာပြည်သူ့ကျမ်းမာရေးကိုသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒေါ်စုဆွေးနွေးသွားတာဟာ NLD အစိုးရကိုအများကြီးသိခါတက်စေပါတယ်။ဒေါ်စုရဲ့ခေါင်းဆောင်မှုနဲ့အယက်သားအစိုးရရဲ့ထိရောက်မှုတွေကိုပြည်သူလူထုဟာ Facebook မှာအထင်ရှားတွေ့နေရပါတယ်။ဒေါ်စုအနေနဲ့ရွေးကောက်ပွဲအတွက်တည်တံ့တရားဟောစရာတော့မလိုတော့ပါဘူး။ဒေါ်အောင်ဆန်းစုကြည်ရဲ့ Facebook ဆွေးနွေးခန်းတွေကိုပရိသတ်ကတင်းတန်းချီပြီးထောက်ခံနေကြပါတယ်။ဆွေးနွေးခန်းတွေမှာမြစ်တာစင်စနာကိုပြနိုင်တာဟာစစ်ဘုတ်ကြီးငယ်တွေမလုံနိုင်တဲ့ကိစ္စဖြစ်ပါတယ်
။ဒါပေမဲ့ဆေးအုပ်စုကအလျှော့ပေးဖို့စိတ်ကူးပုံမရသေးပါဘူး။တရားမဝင်တော့တဲ့မဘာသာအဖွဲ့ဟာမိမျိုးစုံသုံးပြည်လှုပ်ရှားနေတုန်းပါပဲ။ရုရှားနဲ့ဆက်ထားတဲ့ Facebook အကောင့်6ခုကနေသတင်းမှန်ထုတ်ပြန်တယ်လို့လို့နဲ့ NLD ကိုပြစ်တင်ရှုတ်ချပြီးတမတော်ကိုအမွှန်းတင်ထားတယ်လို့ Hunter Marston ဆိုသူကမတ်လ4ရက်နေ့ထုတ် The Interpreter စာဆောင်မှာရေးထားပါတယ်။ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးအမျိုးသားရေးကိုနှိုးဆော်လာတာကြောင့်အာဏာရ NLD ဟာအစိုးရကိုဝေဖန်သူတွေကိုနှိမ်နင်းလာပါတယ်။အမျိုးသားရေးလှုပ်ဆော်မှုနဲ့ ICJ မှာစစ်တပ်ဖက်ကဒေါ်စုကရှင်းနေလိုက်မှုကြောင့်စီအိုချိုရေးစန့်ကျင်သူတွေတောင်စစ်တပ်ကိုထောက်ခံလာကြတယ်လို့ဆိုပါတယ်
။ရှီလီလုံးမျိုးဆက်တွေတည်ထောင်တဲ့ပြည်သူ့ပါတီကရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးရဲဟာအလွန်နဲနေတာတွေ့ရပါတယ်။ပြည်သူလူထုနဲ့နှီးဆက်တဲ့ပါတီလို့သုံးသပ်ကြပေမဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်လောင်း43ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း10ဦးနဲ့တိုင်းနယ်ပြည်နယ်လွှတ်တော်အမတ်လောင်း69ဦးစုစုပေါင်း152ဦးသာဝင်ရောက်ရှင်းပြနေပါတယ်။လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့7,000ခန့်နှုန်းမှသာပြည်သူ့ပါတီကရှင်ပြန်မဲ့သဘောဖြစ်ပါတယ်။1988မှာလူငယ်တွေတီထောင်တဲ့လူပေါင်းတဲ့ပါတီကတော့ကိုယ်စားလှယ်လောင်း16ဦးသာရွေးကောက်ပွဲဝင်နိုင်ပါတယ်။စေဆွေရဖိနှိမ်မှုကြောင့်ပြည်ပရောက်သွားတဲ့လူပေါင်းတဲ့ပါတီဟာ2013ခုနှစ်ရောက်မှပြည်တွင်းမှာပြန်လည်အခြေချနိုင်ပါတယ်။ပြည်တွင်းမှာ10နှစ်နေထိုင်သူသာရွေးကောက်ပွဲဝင်နိုင်တယ်ဆိုတဲ့စီးမင်းကြောင့်ပြည်ပကပြန်လာသူတွေရွေးကောက်ပွဲမဝင်နိုင်တာမျိုးလည်းရှိကြောင်းသိရပါတယ်။
ကိုဗစ်ရောဂါကူးစက်မှုတိုးပွားလာချိန်မှာရွေးကောက်ပွဲစီရင်ရေးဆင်းရတာမှုလူစုလူဝေးလုပ်မှုမှာကန့်သတ်တာတွေရှိလာပါတယ်။ဒါကြောင့်တပြည်လုံးမှာရုံးခွဲတွေဖွင့်ထားတဲ့ပါတီကြီးတွေဟာတိုင်းတဆင်းမဲဆွေရမှာတပန်းပါနေပါတယ်။မဲဆွေချိန်နဲ့မဲပိတ်ချိန်မှာကိုဗစ်ကာလထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်နိုင်မှုအရေးကြီးပါတယ်။ NLD ပါတီဟာအများစုမဲ့ရရှိလိမ့်မယ်လို့မျှော်လင့်နေပေမဲ့ပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေနဲ့အခြေအနေရှင်ပြန်ရမယ့်အလားအလာရှိနေပါလေ။အာဏာရပါတီ NLD ဟာတွတ်တော်အမတ်နေရာအလုံးမှာဝင်ရောက်ရှင်ပြန်ပါမှုကိုယ်စားလှယ်လောင်းဦးရီတထောင်ကျော်ရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကလို့ NLD ကပဲကိုယ်စားလှယ်အများဆုံးရရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ကိုဗစ်ရောဂါပြန့်ပွားမှုကြောင့်အပြည်ပြည်ဆိုင်ရာလေကြောင်းသွားလာရေးမှာအခက်အခဲရှိပါတယ်။ ဒါကြောင့်အပြည်ပြည်ဆိုင်ရာရွေးကောက်ပွဲလေးရာကြီးအဖွဲ့တွေမလာနိုင်တာဟာကိုဝေးရွေးကောက်ပွဲရဲ့အားနည်းချက်တစ်ခုဖြစ်နိုင်ပေါ်ရရှိကြောင်းသိပြလိုက်ရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကန့်သတ်ပိတ်ဆို့မှုတွန်းမြင့်ချိန်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းနဲ့သေဆုံးမှုအရှိန်တက်လာတာကြောင့်ပိုထပ်မဆိုးအောင်ဆံမီလော့ကဒေါင်းသဘောအလုတ်ကင်သွားလာမှုတွေပါတဆင့်တိုးတင့်ကျက်လိုက်ပါပြီ။အခုလိုပိုးတွေ့သူများလာချိန်မှာဆေးရုံဆင်းလာသူနဲ့ကွာရန်တင်းပြန်ထွက်လာသူလည်းများလာတာအတွက်ဘာသိထားတင်ပြီးမဖြစ်မနေသွားရတဲ့နေရာနဲ့ရှုံးတွေမှာဘလို့ကာကွယ်သင့်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမော်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
ဒီမှာဒီကူဆရာဝန်ကြီးဘာမခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုနောက်ဆုံးမှာရန်ကုန်မှာဒီပိုးတွေ့တဲ့နှုံတွေရောဒီတိဆုံမှုအနေထားတွေရောတော်တော်လေးကိုမြင်မာလာတဲ့အတွေ့ဒီသက်ဆုံးမသွားအောင်နောက်ထပ်ဒီအသွာလာကန့်သတ်မှုတွေအလုပ်တွေပါပေါ့နော်တဆင့်တိုးပြီးတော့ကန့်သတ်လိုက်တာကိုတွေ့ရပါတယ်ဆရာအဲ့တော့အခုလိုနောက်ဆုံးအခြေအနေမှာဆရာပြည်သူတွေကိုအထူးကပါမာတယ်လဲဆရာ
အခုကျွန်တော်တို့ရဲ့ရန်ကုန်အခြေအနေကတော့ကူးစက်မှုဟာအမြင့်တမြင့်များနေပြီးတော့တကယ်တော့စိုးရိမ်စရာအခြေအနေမှာရှိအဲ့ဒီအတွက်ကြောင့်လည်းလူချင်းချင်းကူးစက်မှုတွေကိုတားဆီးနိုင်ရေးအတွက်တော့စမီလော့ဒ်ဒေါင်းသဘောမျိုးရန်ကုန်ရဲ့မြို့နယ်တွေအားလုံးအခုဒီနေ့မှပဲနေဖို့ stay home ဆိုပြီးတော့ကျွန်တော်တို့ကြေညာလိုက်တဲ့အချိန်ထိရောက်လာတယ်။တချို့သောစိတ်ယုံလုံယုံတွေကိုပါလူများစုဝေးနိုင်တဲ့နေရာတွေအကုန်လုံးကိုပါပိတ်ဖို့တခါကြတော့ဘယ်လိုကြည့်သူလူထုအနေနဲ့ဒီရန်ကုန်မြို့ရဲ့အခြေအနေမှာကူးစက်မှုအန္တရာယ်ဘယ်လောက်များနေတယ်ဆိုတာကိုဒါခံမမိမယ်လို့ကျွန်တော်တို့ထင်ပါတယ်။ထိန်းချုပ်ဖို့အခြေအနေတွေလည်းအများကြီးရှိနေပြီလို့ကျွန်တော်အခုတော့တော့ပဲယူဆလို့ရပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့စက်ရုံအလုံးရုံတွေပါထပ်ပိတ်လိုက်ပြီဆိုတော့ကျန်တာကတော့သွားခွင့်ရှိတာဈေးအေးလောက်ပဲအဓိကရှိတော့ပါဆရာနော်တခြားရောသတိပြုတင်တာရှိသေးလားဆရာဇာကိုရေးလို့ခု
Stay home ဆိုတဲ့ဝန်ကြီးဌာနရဲ့ညင်ညာချက်ကိုရှားမီဒီယာတွေနဲ့တစ်ဆင့်ညင်ညာသတိပေးနေတဲ့ကိစ္စတွေကိုအမှန်တကယ်ဆိုင်နာဖို့တကယ်တော့လိုအပ်ပါတယ်ကူးစက်မှုကိုတားဆီးဖို့ရဲ့မိမိကိုယ်တိုင်ကူးစက်မှုတွေမှာမပါသွားဖို့ရဲ့ဒါတော့ Stay home ရဲ့သမထားတဲ့စီကံချက်ဒီအကုန်လုံးကိုကျွန်တော်တို့ကလိုက်နာမှာဖြစ်ပါတယ်။ကျွန်မဝန်ကြီးဌာနကြီးညာလာတဲ့အချိန်မှာလည်းဈေးသွားတဲ့အခါမှာတို့စီကံကိုသွားတဲ့အခါမှာတို့အထူးတောင်းမှလူကြီးကိုကတ်တက်တာတယ်။အပြင်မချစ်မနေထွက်ရတဲ့အရေးပေါ်ကိစ္စမျိုးရှိခဲ့လို့ရှိရင်လည်းမတ်စတာသွားဖို့အရှေ့ကနေပြီးတော့ညနေဖုန်းကအိုင်ရှီကတ်သွားဖို့လက်ဆေးဖို့လူကြီးလူဝေးကိုရှောင်ဖို့ဒီနေရာတွေကတော့အငြင်းမပြတ်လိုက်နာနေရအောင်ပဲသဘောရှိပါတယ်။အိမ်ထဲမှာနေမယ်ဆိုရင်လည်းလိုက်နာရမယ်စီကံချက်တွေလည်းရှိပါတယ
်။ဟုတ်ကဲ့ဆရာကျွန်တော်တို့ဒီအိမ်ထဲမှာ home stay ပေါ့နော်အဓိကတော့အပြင်ကပြန်လာတဲ့သူအဓိကသတိထားဖို့တွေပြီးတဲ့တစ်ပတ်ကကျွန်တော်ပြောခဲ့ကြတယ်ပေါ့ဒီတစ်ပတ်မှာတော့ဆရာကြီးတချို့ဒီလူနာတွေပြန်ဆင်းလာတဲ့အနေအထား quarantine ကနေပြန်ထွက်လာတဲ့အနေအထားမှာစိုးရိမ်ချက်တွေတစုံတရာရှိနေကြပါလေဆရာစောစောဆင်းလာတာအတွက်ရောနောက်အိမ်မှာနောက်တစ်ပတ်သူတို့ quarantine နေရတော့မယ်ဆိုတော့လေဘလို့ဖြစ်ဖြစ်နေဆိုတော့ဒီ home quarantine လေးကိုတော့ဆရာနည်းနည်းထပ်ရှင်းပြခြင်းလားပြီးခဲ့တဲ့တစ်ပတ်ကတော့ကျွန်တော်တို့တည်တံ့ခွင်နေဖို့အခန်းနဲ့စားတောက်ဖို့ရေချိုးကနေတည်တံ့သုံးဖို့စတာလေးတော့ကျွန်တော်တို့ပြောခဲ့ကြပါလေဆရာ
ဟုတ်ကဲ့အခုကလည်းပဲ covid positive အတည်ပြုလူနာဖြစ်သွားလို့ရှိရင်ဆေးရုံတွေမှာကျွန်တော်တို့ကနော် isolation ဆိုတာကိုတီးကြခွဲပြီးတော့ပထမပိုင်းမှာတော့နှစ်ပတ်အထိတမတ်ခဲ့တာပေါ့ဒါပေမဲ့ဒေသချက်တွေအရ CDC တို့ဘာတို့ဒီကုသရေးကတိုက်ဖြတ်ရေးဖွဲ့တွေရဲ့သုတေသနပြုချက်တွေအရတော့17ရက်ဆိုရင်တောင်မှဒီလူနာပြောင်းရဲ့ခန္ဓာကိုယ်ထဲမှာပိုးဟာအင်အားကြီးနေသွားပြီးတော့တခြားလူမကူးစက်နိုင်တဲ့အခြေအနေမျိုးရှိတယ်အဲ့လိုမျိုးကြောင့်ဒီလိုလူနာရေအတွက်တွေများလိုက်နေတဲ့ကိစ္စကိုကြည်လည်စရာလည်းတချောင်းရှိတယ်နောက်တစ်ခုကကျတော့အမှန်တကယ်လည်းပဲကူးစက်မှုလည်းမရှိတာတချောင်းရှိတယ်အဲ့လိုအခြေအနေကြောင့်အခုဆိုရင်ဆေးရုံပြန်ဆင်းရတဲ့ရက်ကို7ရက်အထိတတ်မှတ်လိုက်7ရက်ပြည့်တဲ့အခါမှာဆေးရုံဆင်းတဲ့လူနာတွေမှာခက်ခဲလေးတွေကြုံတွေ့နေရတာကိုလည်းကျွန်တော်ပြန်ပြီးတော့လည်းကြားရတယ်ပြန်ဖြေရှင်းပေးရတာတွေလည်းရှိအဓိကကတော့အိမ်မှာနောက်တစ်ပတ်ဆက်နေဖို့အတွက်ဆေးရုံကနေပြီးတော့မှာလိုက်တယ်ဆိုတဲ့ကိစ္စကလည်းပဲယောဂကူးမှာဆိုလို့ဆိုတာတဲ့တကယ်တော့ဒီလူနာကိုယ်တိုင်လည်းပဲအိမ်မှာ home stay နေနဲ့ဆက်ပြီးတော့နေသွားနိုင်တဲ့အခြေအနေမျိုးအဒီအခြေအနေမျိုးကိုလည်းဖန်တီးပေးခြင်းဖြစ်ပါတယ်အဲ့ဒါလေးကိုပြည်သူတွေပြည်ရသူတို့ရဲ့ရှင်ပြချက်တွေအရာသူတို့ကိုကိုယ့်ရဲ့ရက်ွက်ထဲကပြန်လက်မခံတာတို့အိမ်ကိုလော့ဒေါင်းဆက်ချထားတာတို့ချွတ်တလေဆိုရင်ကားတို့ဘာလို့တော့မှကိုယ့်ရက်ရွာရန်ကုန်မြို့မှာမဟုတ်တဲ့လူတွေပြန်မယ်ဆိုရင်တော့တော်တော်ခက်ခဲတွေ့ကြ
ဒီစီယုံကဒီလောက်အချိန်ဒီလိုနဲ့ပေးနေတာဟုတ်မဟုတ်ပါမလားဆိုတာကိုယုံကြည်ကြဖို့လည်းကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာတချို့ယုံတွေကတော့ဆက်ပြီးတော့အစိုးရယုံတွေအပါဝင်ပေါ့နော်မရှိမဖြစ်လိုအပ်တဲ့ဝန်ထမ်းအရာနဲ့သွားမဲ့သဘောရှိတဲ့အတွက်သူတို့တက်တော့ဆရာကြီးဘယ်လိုအကြံပေးချင်လဲစာခွဲရေးလုပ်ဖို့
ကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးတယ်လို့အပြင်ကိုထွက်ရတဲ့သူဒီကိုအိမ်ရမိသားစုအတွက်အဓိကတာဝန်ပဲဖြစ်ပါတယ်ဘာလို့လဲဆိုတော့ကူးဆက်ယောဂပိုးကိုမိမိရဲ့အိမ်ကိုပြန်မတည်သွားဖို့လိုတယ်ဒါကြောင့်မလို့ခုနကိုဗစ်ရဲ့ဒီအကွေနီလန်ညိုသူတို့က strictly ပေါ့တိတိကျကျပို့ပြီးတော့လိုက်နာသိတဲ့လူတွေဖြစ်တယ်သူတို့ဒီအပြင်မှာမဖြစ်မနေတခါတလေကြုံတွေ့ရတဲ့လူချင်းထိတွေ့မှုမျိုးလေးတွေရှိတယ် social distancing ဆိုတာလည်းပဲအများအားဖြင့်ရုံးထဲမှာကျွန်တော်တို့နေတဲ့ထိုင်တဲ့အခါတင်းတင်းကျပ်ကျပ်စက်မှတ်ထားရမယ်သဘောရှိပါတယ
်ဟုတ်ကဲ့ဆရာကြီးရုံးတွေမှာအခုအရေးကြီးတဲ့ကာကွယ်ရေးပေါ့ဆရာနော်ရုံးတွေအခန်းတွေမှာ
ရုံးတွေမှာအခန်းနေရာလည်းပဲအစည်းအဝေးလုပ်တာကအစဂျုံကန်းနေတဲ့ကိုဝင်ထွက်တာအစနောက်တစ်ခုကကျတော့ရုံးထဲမှာရှိနေတဲ့စားရတော့တဲ့စားတော့ခံလို့ဟာမျိုးဒီလိုတွေမှာသူ့ပြီးတော့အတူတကွစားခြင်းကကုသမှုကိုပိုဖြစ်စေပါတယ်တယောက်တစ်လက်စီစားတော့ခြင်းနောက်တစ်ခါကျတော့ဖြစ်စီတစ်စရာတွေကိုခြံပြပြီးတဲ့အခါမှာမချခဏလက်ဆေးခြင်းတကယ်လို့ဖေးစင်နဲ့လက်ဆေးလို့မရရင်လည်းပဲလက်သက်ဆေးအသုံးပြုပြီးတော့မချခဏဆေးတာတို့ရုံးထဲမှာအမြဲမတ်ဆက်ထားတာတို့တကယ်တော့လောင်ပိတ်နေတဲ့အခန်းတွေဆိုရင်ကုသမှုကပိုပြီးတော့များပါတယ်အခန်းကိုအဓိကဒီဝင်တွေထွက်ကောင်းဖို့ရင်းပေါက်တွေရှိမယ်တကားတွေရှိမယ်ဆိုရင်ဖွင့်ထားပြီးတော့အဝင်လေရေထွက်လေရေဒီထဲမှာလေစီးစင်းမှုပုံမှန်ရှိနေရင်လုံပိတ်နေတဲ့အခန်းထက်ပိုပြီးတော့အန္တရာယ်ကြီးတဲ့သဘောရှိပါတယ်တကယ်လို့ air condition နဲ့လုံပိတ်အောင်ထားထားတဲ့အခန်းတွေဆိုရင်လည်းပဲပြနိုင်လို့ဂရင်းပေါက်ရှိမယ်တကားပေါက်ရှိမယ်ဆိုရင်တော့လေဝင်လေထွက်ကိုဖွင့်လို့တယ်တကယ်လို့လုံဝပိတ်နေတဲ့အခန်းဆိုရင်လည်းပဲလေဝင်လေထွက် exhaust fan ပေါ့နော် inlet fan ဆိုတာလုံပိတ်နိုင်တဲ့အခန်းမျိုးတွေခန်းမမျိုးတွေအစီအဝေးခန်းမျိုးတွေမှာဒီကတတ်ထားတယ်တက်စင်ကန်းမှာလည်းပဲတကယ်တော့ exhaust fan အနည်းဆုံးရှိရမယ်ဒီတက်စင်ကန်းထဲမှာပထမတရဝင်သွားပြီးတော့ခြောက်နေဆိုးမယ်တွေတွေထွေးမယ်ဒီလိုမျိုးတွေလုပ်ခဲ့တဲ့အခါမျိုးနောက်လူတွေအနေတော်တော်ကြီးအဲ့တော့တက်စင်ကန်းထဲကိုဝင်မယ်ဆိုရင်မဖြစ်မနေသွားမယ်တကားပူတို့ရေသုံးတဲ့ရေပိုက်တို့ရေကွက်တို့ဒီဥစ္စာမျိုးတွေကိုကင်ကြွယ်ပြီးရင်တက်စင်ကန်းရှေ့မှာရက်ပြန်ဆေးဖို့အတွက်ဆက်ပြာရည်ကြီးရေတုပ်ဆရာတ िश ူးသေးရေဒီလိုမျိုးတွေတော့ထားပြီးတော့တန်ရှင်းအောင်လုပ်ဖို့လိုတာပေါ့နောက်တစ်မျိုးတဲ့တင်ကမှာလူအရေအတွက်များတဲ့အခါမျိုးမှာလေတယောက်တစ်လှည့်စီပဲသွားတင်နေတဲ့တင်ကချင်းမှာအစုပြုံပြီးစောင့်နေတာမျိုးတို့ထိမ့်သိမ့်ကြီးကြက်ကိုကဲပေးမဲ့စီကန်းချက်တွေထုတ်ထားတာတို့ညာမျိုးတွေကိုတော့ကျွန်တော်ကကြက်ကြက်မတ်မတ်တွေလုပ်ပေးဖို့လိုမယ်ကျွန်တော်တို့ထင်တာကတော့ total lockdown ပေါ့ complete lockdown လုံးလုံးလျားလျားမထွက်ရတဲ့အခြေအနေမျိုးတွေမရောက်သွားနိုင်မှုအတွက်ဒီ partial lockdown အခြေမှာသတ်မှတ်ထားတာတွေကိုစနစ်တကျနိုင်နာပေးကြဖို့လည်းကျွန်တော်တိုက်တွန်းလို့
ဟုတ်ကဲ့ဆရာကျေးဇူးပါ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့COVID-19 ကူးစက်မှုကြောင့်တာချီလိတ်မဲဆိုင်ထိုင်းမြန်မာနယ်စပ်ဒေသတွေမှာအကုန်အဝင်အထွက်တွေကိုစတင်ကန့်သတ်လိုက်ပါတယ်။ဆန္ဒထုတ်ဖော်လို့ဖမ်းဆီးခံရတဲ့ရခိုင်ပြည်ကျောင်းသားတမကဦးဆောင်ကော်မတီ3ဦးကိုအမခံနဲ့ပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေကြောင့်နေရက်စွန့်ခွာစစ်ဆောင်တွေရဲ့စာဝတ်နေရေးအခက်အခဲတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ COVID-19 ကူးစက်မှုကြောင့်တချီလိတ်မဲဆိုင်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာနယ်စပ်ဖြတ်ကျော်သွားလာမှုတွေပိတ်ပင်လိုက်ပြီးတဲ့နောက်ပိုင်းကုန်အဝင်ထွက်တွေကိုလည်းစက်တင်ဘာလ18ရက်နေ့ကစတင်ကန့်သတ်လိုက်ပါတယ်တချီလိတ်မဲဆိုင်မြို့နယ်အဆင့်အကြီးအကဲတွေဆွေးနွေးပြီးတော့အမှတ်နှစ်တရားကနေကုန်စီပို့ဆောင်တင်တွင်းနေတဲ့ကားတွေကိုထိုင်းဘက်ကနေကုန်ကား6စီးထားရှိပေးပြီးတစ်ဖက်နဲ့တစ်ဖက်ကြားတည်ယူပို့ဆောင်မှုပြုပေးနေတယ်လို့ဆိုပါတယ်အဲ့ဒီလိုလှုပ်ချင်းအချင်းကုန်စီစီးဆင်းမှုကိုနှောင့်နှေးစေပြီးနှစ်နိုင်ငံကကုန်တယ်တွေဒေသခံလူထုတွေကအခက်အခဲဖြစ်နေရတယ်လို့တချီလိတ်ကကုန်တယ်တွေကပြောဆိုနေကြပါတယ်ကိုဗစ်ကာလမတိုင်ခင်ကတချီလိတ်မယ်ဆိုင်အမှတ်နှစ်တရားမှာတရက်တရက်မှာကုန်ကအစီပေါင်းရာနဲ့ချီထပ်တန်းတွာလာကုန်စီပို့ဆောင်ပေးနေပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့ဒီနယ်ဆိုရရုံးရှိမှာဆန္ဒထုတ်ပေါ်ခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့ရခိုင်ပြည်ကျောင်းသားတမကဥဆောင်ကော်မတီ3ဦးကိုစက်တင်ဘာလ22ရက်နေ့ကအမခန်နဲ့ပြန်လည်လွှတ်ပေးလိုက်ပါတယ်။အခုလွတ်မြောက်လာသူတွေကတော့ကိုကျော်သိန်းနိုင်ကိုတူးအောင်နဲ့ကိုဦးတန်းနိုင်တို့ဖြစ်ကြပြီး၎င်းတို့3ဦးဟာစက်တင်ဘာလ9ရက်နေ့နေ့လယ်ပိုင်းကရခိုင်ပြည်နယ်ဆိုရလူမရှိအပါဝင်တောင်းဆိုချက်တချို့တောင်းဆိုဆန္ဒပြခဲ့ကြတာပါ။အဲ့ဒီဆန္ဒပြကြောင်းသားတွေကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးအစောပိုင်းမှာငြိမ်းစုစီပုံမှန်19တဘာဝပတ်ဝန်းကျင်စီမံခန့်ခွဲရေးပုံမှန်25သုနဲ့တရားစွဲဆိုခဲ့ပြီးမြဲနောက်ပိုင်းမှာငြိမ်းစုစီပုံမှန်19တခုဒီနဲ့သာတရားစွဲဆိုခဲ့တဲ့အတွက်14ရက်ကြာမှာအခုလိုအာမခံရရှိတာဖြစ်တယ်လို့စစ်သည်မြုပ်ခံကိုစိုးနိုင်ကပြောပါတယ်သူတို့သုံးဦးကိုလာမယ့်အောက်တိုဘာလ16ရက်နေ့စစ်တွေမြို့နယ်တရားရုံးမှာပရမအကျဉ်းရုံးဆုံးမှာဖြစ်ပြီးငြိမ်းစုစီပုံမှန်19နဲ့ညှိစွန်းရင်ထောင်ဒဏ်3လထိချမှတ်ခံရနိုင်တယ်လို့သိရပါတယ်
။ထိုင်းမြန်မာနယ်စပ်ထမ်းဟင်ဒုက္ခတွေစခန်းမှာထိုင်းအာဏာပိုင်စခန်းတာဝန်ခံဆိုသူကနေဒုက္ခတွေတွေပိုင်ဆိုင်တဲ့လူသုံးကုန်ပစ္စည်းတွေကိုအစမတန်အခွန်ကောက်ယူခြင်းနဲ့စခန်းအပြင်ထွက်သွားလာသူတိုင်းကိုပြင်းထန်တဲ့အပြစ်ပေးအရေးယူမှုတွေရှိတာနဲ့ပတ်သက်ပြီးစခန်းနေလူထုတွေကအခုလ22ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ပါတယ်အဆိုပါဆန္ဒထုတ်ဖော်တာနဲ့ပတ်သက်ပြီးကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR အပါအဝင်စခန်းကော်မတီဝင်တွေနဲ့ထိုင်းအာဏာပိုင်တို့ပြန်လည်ညှိနှိုင်းမှုပြုလုပ်ပေးပြီးကျွလွနေတဲ့တာဝန်ရှိသူကိုလည်းတာဝန်ကနေရပ်ဆဲပေးလိုက်တယ်လို့ဒုက္ခသည်တွေအပေါ်၎င်းတောင်းယူထားတဲ့ငွေတွေကိုပြန်ပေးမှာဖြစ်ကြောင်းလဲထိုင်းအာဏာပိုင်ဘက်ကနေပြောဆိုထားပါတယ်လက်ရှိအချိန်မှာထိုင်းမြန်မာနယ်စပ်ထမ်းဟင်ဒုက္ခသည်စခန်းပါဝင်ဒုက္ခသည်စခန်း9ခုရှိပြီးထမ်းဟင်ဒုက္ခသည်စခန်းတစ်ခုထဲမှာပဲလူဦးရေ 9,000 ကျော်ရှိနေပါတယ်
COVID-19 ကာလမှာထိုင်းမြန်မာနယ်စပ်ချန်စစ်ဘေးရှောင်တွေဟာကုန်ကြီးထောက်ပံ့မှုများမရရှိတဲ့ပြင်အလုတ်အကင်ခွဲလန်းနေပါလာတဲ့အတွက်ဝင်ငွေမရှိတာကြောင့်ပို့ပြီးတော့ခက်ခဲလာတယ်လို့ဂုံးကြောင်ဒုက္ခသည်စခန်းကစခန်းတာဝန်ခံလက်ဖြင့်ချန်စစ်ပြည်ဒုက္ခသည်များကုန်ကြီးရေးကော်မတီထိုင်းမြန်မာနယ်စပ်ကော်မတီဝင်ဆိုင်းလင်းကပြောပါတယ်စစ်ဘေးရှောင်သူတွေအတွက်တတိပုဂ္ဂလအလှရှင်တွေကဆန္လာရောက်ထောက်ပံ့မှုတွေရှိနေပေမဲ့လုံလောက်မှုမရှိတဲ့ပြင်တခြားလိုအပ်ချက်တွေများစွာရှိနေတာကြောင့်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်ဖက်ချမ်းမှာရှိတဲ့ဂုံးကျော်ဒုက္ခသည်စခန်းကြီးဒုက္ခသည်တွေဟာအလောက်ကန်ခွင့်လန်းနိုင်ငံရှိနေပေမဲ့မြန်မာဖက်ချမ်းမှာရှိတဲ့ IDB စစ်ဆောင်စခန်း5ခုကတော့ထိုင်းနိုင်ငံဘက်ကအလွတ်လွတ်ကန်ခွင့်မရှိတဲ့အတွက်ရက်သရေမှာပုံပြီးတော့ခက်ခဲနေတယ်လို့ဆိုင်းလင်းကဆိုပါတယ်ထိုင်းမြန်မာနယ်စပ်မြန်မာဖက်ချမ်းမှာရှိတဲ့ရှမ်းစစ်ဘေးရှောင်စခန်း5ခုမှာဒုက္ခသည်ဥယျာဉ်6200ခန့်ရှိနေပါတယ်
မွန်လုံငယ်ရီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီကိုမဲပေးကြဖို့မွန်လုံငယ်ဆောင်ရွက်မွန်ယွတ်ဖိုရမ် MYF ကစက်တင်ဘာလ22ရက်နေ့မှာ2020ရွေးကောက်ပွဲအတွက်နှိုးဆော်စာထုတ်ပြန်တိုက်တွန်းလိုက်ပါတယ်လက်ရှိနိုင်ငံရေးအခင်းချင်းရတပါတီစနစ်ကြီးစိုးနေမှုကြောင့်တိုင်းနာတွေအနေနဲ့အနိုင်ကျင့်ခံနေရတဲ့အတွက်လွတ်တော်ထမ်းမှာတိုင်းနာအမတ်များများရှိဖို့လိုအပ်တယ်လို့မွန်လူငယ်ဆောင်ရွက်အဖွဲ့အကြံပေးမင်းညာဆရာမန်ကပြောပါတယ်လက်ရှိအစိုးရတက်တန်းအရမွန်ဒီရမှာဒေတာဖွံ့ဖြိုးရေးလူမှုရေးကျန်းမာရေးတို့မှာအားနည်းချက်တွေရှိနေပြီးဘလူးကျွန်းတရားချောင်းစုံကိုဘူချုံအန်စန်းတရားအဖြစ်အမိပြောင်းအနိုင်ကျင့်မှုတွေရှိခဲ့တဲ့အပေါ်တင်ခန်းစာယူရမယ်လို့ကျညာချက်မှာပါရှိပါတယ်မွန်လူငယ်ဆောင်ရက် MYF ဟာပြည်တွင်းပြည်ပရှိမွန်လူငယ်တွေမွန်ကရင်ပြည်နယ်တနင်္သာရီပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကမွန်လူငယ်တွေနဲ့စုစည်းထားတဲ့အဖွဲ့လေးဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့ရသေးတောင်မြို့နယ်တွေမှာဒီလအတွင်းမှာပဲတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေရသူတွေအများကြီးရှိနေသလိုစာဝတ်နေရအခက်ခဲတွေလည်းကြုံတွေ့နေရတဲ့အကြောင်းကိုသက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်
ရတိတော်မျိုးနဲ့မှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာသူတွေထောင်ထဲရှိနေပြီးကိုဘက်ကာလဖြစ်တာကြောင့်သူတို့တဲ့စားဝတ်နေရခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရတိတော်မျိုးနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ
်အမိုးရီကာလဆိုတော့လေသူတို့နေဖို့တယ်ဖို့ဒီစားဝတ်ပုံစံအခက်ခဲတွေအများကြီးရှိတယ်ပို့ပြီးတော့ဆိုရတာလေဒီကိုဗစ်ကာလဆိုတော့ကိုဗစ်ကာလမှာကဒီကျွန်တော်တို့ဒီအလူရှင်တွေဖက်ကလည်းရုံးရတာနှစ်ဖက်ရှိရပေါ့ကိုဗစ်တက်လို့ရတာတစ်ပိုက်ရဲ့နောက်ပြီးတော့ဒီဒီတောက်ဟာပေဖောင်းတဲ့ဒီလိုကူညီရတဲ့ fight fight ဒီတော့ဒါလုံးဝမနိုင်တဲ့ fight ဖြစ်နေဒီကြားထဲမှာကျွန်တော်တို့ကဒီအစိုးရရဲ့ပုံမှန်နေပတ်နေရဲ့ဖောက်ပန်ရေးစီစဉ်ထားတဲ့ဒီကြားထဲမှာပြက်လက်သွားတာက၄လောက်ကြာတော့အဲ့တော့တော်တော်လေးခက်ခဲရှိတယ်ကျွန်တော်လည်းလိုက်မမိတဲ့နေပါဘူးပေါ့
ကယောဂကုသမုံအန်ဒီရကကွေဖို့ရခိုင်ပြည်နယ်မှာတက်နိုင်တယ်လို့အပြင်မထွက်ကြဖို့ညွှန်ကြားထားတဲ့အချိန်မှာပဲလက်နက်ကင်မနီပခတ်တီကြောင့်ဒေသခံတွေနေရာဆုံးခါထွက်ပြေးနေကြရတာပါ။ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဆောင်စခန်းမှာလည်းစက်တင်ဘာလ၁ရက်နေ့ကစပြီးတော့စစ်ဆောင်တွေအများပြားရောက်ရှိနေတာကြောင့်နေရာထန်ချင်းမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကပြောပါတယ်
ဒီမှာကိုလာပိုင်းကျန်းနေနောက်ပိုင်းဒီကြီးတာတော့ဟိုကလပင်မြေကြောင်ပြီးမှရှိတဲ့ဟိုဒီမှာချူတီရဲ့ချူတီရဲ့ချူတီကြီးရဲ့နောက်ပြီးတော့ဟိုတာကြီးရဲ့နောက်ပြီးတော့မြောက်တောင်ရဲ့ပေါ့အဲ့ဒီတော်ဝဲကနေပြီးတော့ပြည်လာတဲ့ဒီတော်ရမ်းမရှိတယ်ကျွန်တော်ရှိတော့အိမ်ဆောင်စုကတော့တရားနဲ့ခေါင်းနဲ့ချင်းကျော်ရှိတယ်
ရတဲ့တော်မျိုးနဲ့မိုးစေးကျွန်းဒေသရွှေလောင်းတင်ကြီးရွာဖက်မှာလည်းလုံခဲ့တဲ့တပတ်လောက်ကစပြစ်ခတ်မှုတွေဇက်တိုက်ကြုံနေရပြီးသေဆုံးသူတွေလည်းရှိတယ်လို့ထောင်နေရှိတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။ရခိုင်နောက်ပိုင်းတိုက်ပွဲတွေဟာလက်ရှိချိန်ထိတင်းမာနေပြီးတိုက်ပွဲတွင်ရသားထိခိုက်သေဆုံးဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေသိကြော်လောက်ဟာလည်းစစ်ဆောင်စခန်းတွေမှာနေထိုင်နေကြရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။
ဆက်ပြီးတော့ချင်းမိနယ်တောင်ပိုင်းပလောဝမြို့နယ်ဘက်မှာတော့နည်းနည်းတည်ငြိမ်အေးချမ်းမှုမရှိတာကြောင့်လွတ်တော်ကိုယ်စားလှယ်လောင်းတွင်မဲဆွယ်စီယုံကြီးမှအခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အကြောင်းကိုကိုရောဘက်ကစူးစီးထားပြီးကိုဆိုင်မင်းကတင်ဆက်ပေးထားပါတယ်
။ချင်းမိနယ်ပလောဝမြို့နယ်မှာ CAPD ဘက်ကကြောင့်နည်းနည်းတည်ငြိမ်အေးချမ်းမှုမရှိတာကြောင့်မဲဆွယ်စီယုံကြီးလုပ်ငန်းကြေကြေပြန့်ပြန့်ဆောင်ရွက်ဖို့ခက်ခဲရှိနေတယ်လို့ပလဲဝမြို့နယ်ပြည်နယ်လွတ်တော်မဲဆန္ဒနယ်အမတ်၁မှာ NLD ပါတီကနေဝင်ရောက်ရှင်ပြိုင်နဲ့ရရှိချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်ကိုယ်စလေနေနေတော့တော့ပို့လာပို့နေတော့ခက်တယ်ဟုတ်တယ်ဒါပေမဲ့ယူကဘုတ်ချင်းပေါ့ပြောချင်ညာပြီးသားဆိုတော့လေလူသူသဘောထားရလဲချင်းပါဖို့တင့်တယ်ချင်းပါချောင်းတော့ဝိုင်းစူးစားမှာပါအမျိုးပေါ်တော့လှုပ်လို့ရတာပေါ့မျိုးပေါ်လေမဲဆက်တယ်မှာတော့ရပါတယ်ပကီပီနေဇာကမ်ပလင်းနေဇာမင်းဒနေဇာဒီလိုမျိုးပေါ့နော်။နောက်မျိုးပေါ်ဒီလိုလေးတွေလို့ရမယ
်။မြန်မာတပ်တော်နဲ့ရခိုင်တပ်တော်ရဲ့တပ်ဖွဲ့တို့စစ်မျက်ဖြစ်ပွားရာဒေသဖြစ်တဲ့ပလဲဝမြို့နယ်ဟာချင်းပြည်နယ်မှာလူရဲအများဆုံးမြို့နယ်ဖြစ်တယ်လို့မဲဆန္ဒနယ်မြေ9နေရာထိရှိတဲ့ဒေသတစ်ခုဖြစ်ပါတယ်။ဝင်ကြီးဦးစိုးထက်အဖွဲ့ဟာပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကပလဲဝမြို့ကိုကလတာမြစ်ကျောင်းအတိုင်းဆက်လီနဲ့တွားတဲ့အချိန်မှာအေအေတပ်နဲ့တပ်တော်ကြားပြစ်ခတ်တိုက်ခိုက်မှုခံခဲ့ရပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးပါတီကနေပြည်သူ့လူတော်တဝင်ရောက်ရှင်ပြိုင်မဲ့လူတော်ကိုဆက်လက်ဆလိုင်းခွဲရန်ကလည်းနေမည်တည်ငြိမ်အေးချမ်းမှုမရှိတာကြောင့်ကားလမ်းတွေပိတ်ထားရလို့ကျေးရွာအုပ်စုတိုင်းမဲဆွယ်စီယုံရေးလုံနိုင်ဖို့မလွယ်ဘူးလို့ပြောပါတယ်
ကျေးရွာအုပ်စုတိုင်းကိုမရောက်နိုင်တဲ့ခက်ခဲပေါ့အောင်အုံမှကော်မရှင်တို့ဘာလို့လဲဆက်သွေးကမှလည်းခက်ခဲရှိတာပေါ့ကော်မရှင်ရုံးမှဒူမစာပို့ရတော့ရှိတယ်ဟောပြောမရတယ်ပါတယ်ဆိုတော့အဲ့ဒါကြစာသွားပို့ဖို့ဟာဟိုပလဝရေဟိုရုံးကိုမရောက်နိုင်ဘူးရေမျိုးပေါ်ရောက်กว่าလမ်းမှာကားလမ်းနေရာမှာဖွင့်နေခါကျတော့ကော်မရှင်ကိုဖုန်းနဲ့လောက်ပဲပြောလို့ရမှာစာတင်လို့မရတော့ဘူးဘယ်လိုမျိုးခက်ခဲရှိတယ်နော်ဟိုတနေ့လုံးမှာသွားလာဖို့ခက်ခဲတာပေါ့နော
်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရေမူဦးလင်းကျော်ကတော့ပလဝမြို့နယ်ဟာနေမည်တည်ငြိမ်အေးချမ်းရေးမရှိပေမဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့စီစဉ်ထားပြီးဖြစ်တဲ့အတွက်ကြောင့်ကိုစလေလောင်းတွေမဲဆွယ်စီယုံကြီးကြေကြေပြန့်ပြန့်မလုံနိုင်ရရင်တော့မဲဆန္ဒရှင်လူထုတွေအတွက်နစ်နာနိုင်တယ်လို့ပြောပါတယ်
။မဲဆန္ဒရှင်ပြည်သူတွေအတွက်လည်းနစ်နာတာပေါ့နော်။သူတို့ရဲ့တကယ်ရွေးချယ်ရမယ့်ကိုယ်စားလှယ်လောင်းတွေငခုတို့သူတွေမတွေ့နိုင်တာဖြစ်တဲ့အတွက်စိတ်မကောင်းတဲ့တက်ပါ
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာပလဲဝါမြို့နယ်အတွင်းတတိပုဂ္ဂလအပါဝင်နိုင်ငံရေးပါတီ6ပါတီကနေလွတ်တော်ကိုယ်စားလှယ်လောင်း24ဦးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ဆိုင်ရမှာပါရှင်
။ COVID-19 ကူးစက်မှုကြောင့်တချလိတ်မဲဆိုင်ထိုင်းနိုင်ငံနယ်စပ်ကိတ်တွေမှာကိုအဝင်ထွက်တွေကိုစတင်ကန့်တတ်လိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရရုံးရှိမှာဆန္ဒထုတ်ဖော်တဲ့အတွက်ဖမ်းဆီးခံရတဲ့ရခိုင်ပြည်ကျောင်းသားတမကဦးဆောင်ကော်မတီ3ဦးအမတ်ခံနဲ့ပြန်လည်လွတ်ပြေးခဲ့ပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Latin America နိုင်ငံတွေအနေနဲ့ဒေသတွင်း COVID-19 ကပ်ရောဂါဆက်လက်ကာကွယ်တိုက်ဖျက်နေရသလိုနလန်ပြန်ထူနိုင်ရေးရှေ့ရှုနေရတဲ့အချိန်မှာစီးပွားရေးတိုးတက်ဖို့အတွက်အားထုတ်ကြဖို့အထူးအရေးကြီးပါတယ်လို့ကမ္ဘာအနောက်ခြမ်းရေးရာယာယီအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတန်အမတ်ကြီးမိုက်ကယ်ကိုဆက်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာအနောက်ခြမ်းနိုင်ငံတွေအနေနဲ့နိုင်ငံ3ပုံ2ပုံကျော်နဲ့ ကုန်သွယ်ဘက်အများဆုံးဖြစ်ပါတယ်ဒေတာတွင်စီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံကြီးတွေစီးပွားရေးပြန်ပြီးလည်ပတ်ဖို့စတင်ချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ကိုဗစ်လွန်ကာလအတွက်အမေရိကခရစ်အင်နီရှီယေးတစ်ဖ်လို့ခေါ်တဲ့အမေရိကတိုင်းနိုင်ငံများဖွံ့ဖြိုးတိုးတက်ရေးဦးဆောင်ဦးရွေးပြုတဲ့အစီအစဉ်အားတစ်ဆင့်ပါဝင်ကူညီမှာဖြစ်ပါတယ်အဲ့ဒီဒေတာတွင်နိုင်ငံတွေဟာအခြေ ြစ်တွေနဲ့ကျွမ်းကျင်သူတွေကိုလက်လှမ်းမီအောင်ဒေတာတဝန်စွန့်အင်တယ်ယူဖို့ဆောင်ရည်နဲ့ဆက်သွယ်ရေးလုပ်ငန်းအခြေခံအဆောက်အုံတွေအတွက်အမေရိကန်ပြည်ထောင်စုကပုဂ္ဂလိကကဏ္ဍကိုယင်းနှိမ့်နှံဖို့ဆွဲဆောင်စည်းရုံးပေးမှာဖြစ်ပါတယ်။ဒီနေ့အထိအမေရိကန်ပြည်ထောင်စုဟာအမေရိကခရစ်အမေရိကတိုက်နိုင်ငံများဖွံ့ဖြိုးရေးသဘောတူညီချက်တွေကိုမိတ်ဖက်ဆယ်နိုင်ငံနဲ့လက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီဆယ်နိုင်ငံကတော့ပနမာ၊ချီလီ၊ဂျမေကာ၊အာဂျင်တီးနာ၊ကိုလံဘီယာ၊အယ်ဆာဗေဒေါ၊အီကွေဒေါ၊ဘရာဇီး၊ဟွန်ဒူရပ်စ်နဲ့ဘိုလီးဗီးယားနိုင်ငံတို့ဖြစ်ကြပါတယ်။ဒီသဘောတူညီချက်တွေထဲမှာအကောင်းဆုံးနိုင်ငံတကာလှုပ်ထုံးလုပ်နည်းတွေနဲ့အညီမိတ်ဖက်နိုင်ငံတွေနဲ့ရှင်ပြိုင်ရာမှာခိုင်မာရေးနဲ့ပွင့်လင်းမြင်သာမှုရှိစေဖို့တာဝန်ခံရေးပါဝင်ပါတယ်။ DFC ခေါ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုဘဏ္ဍာရေးကော်ပိုရေးရှင်းဟာအမေရိကန်ဖွံ့ဖြိုးမှုဘဏ်ဖြစ်ပြီးအမေရိကခရစ်သဘောတူညီချက်တွေကိုပံ့ပိုးရေးမှာယင်းနှိမ့်မြုပ်နှံဖို့တွန်းအားပေးတဲ့အရေးပါတဲ့အခန်းအနေပါဝင်ပါတယ်။ DFC ဘဏ်ကနေလာမယ့်၅နှစ်အတွင်းအနည်းဆုံးအမေရိကန်ဒေါ်လာ12ဘီလီယံတန်ဖိုးရှိတဲ့ယင်းနှိမ့်မြုပ်နှံမှုတွေစောင့်ကြည့်ပေးလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကခန့်မှန်းထားပါတယ်။အနောက်ကမ္ဘာကျန်းစီးပွားရေးပြန်လည်ရှင်သန်ရေးကူညီရာမှာ Inter American ဖွံ့ဖြိုးရေးဘဏ်အပါအဝင်နောက်ထပ်အရေးပါတဲ့နိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းတွေလည်းရှိပါသေးတယ်။အမေရိကတိုက်နိုင်ငံတွေရဲ့အနာဂတ်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ချအားထားမယ့်အခြေခံအဆောက်အုံတွေတည်ဆောက်အောင်မှာဒီမိုကရေစီနှီးကြဖို့လိုအပ်ပါတယ်။ကုန်စည်စည်းစိမ်မှုစိတ်ချဖို့ယုံကြည်ရတဲ့မိဖက်တွေရှိဖို့လိုတယ်ဆိုတာကို COVID-19 ကပ်ဘေးကမီးမောင်းထိုးပြခဲ့ပြီးပါပြီ။အမေရိကန်အပါအဝင်နိုင်ငံတွေအနေနဲ့တရုတ်ထုတ်ကုန်အားကိုးနေရတာကိုရှော့ချမှဖြစ်မယ်လို့တန်အမတ်ကြီးကိုဇက်ကအလေးအနက်ပြောပါတယ်။ဒါကြောင့်မလို့ကမ္ဘာမြောက်ချမ်းနဲ့တောင်ချမ်းကုန်ပစ္စည်းစီးဆင်းမှုပြန်လည်ထူထောင်ရင်းအမေရိကန်အနေနဲ့အဖက်ဖက်အားသွုံခွန်ဆိုင်ကြိုးပမ်းနေပြီးအရင်းအမြစ်နဲ့ထုတ်ကုန်တွေကိုအမေရိကန်ပြည်ထောင်စုနဲ့ပို့ပြီးနှီးတဲ့နေရာရယူဖို့ရည်မှန်းတာဖြစ်ပါတယ်။အနောက်ကမ္ဘာကျန်းမှာ COVID-19 ကပ်ရောဂါစိန်ခေါ်မှုကိုကျော်လွှားနိုင်ဖို့အမေရိကန်ကမိဖက်အဖြစ်ယက်တည်ပြီးဆက်လက်ကူညီသွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီအခြေခံမှရေးအတွက်ဖွံ့ဖြိုးတိုးတက်မှုဟာမရှိမဖြစ်လိုအပ်ချက်ဖြစ်သလိုအနောက်ကမ္ဘာတစ်ခွင်လွတ်မြောက်ရေးမျှော်မှန်းချက်အတွက်ပြီးပြည့်စုံအောင်ဆောင်ကျင်းပေးမှာဖြစ်တယ်လို့တန်အမတ်ကြီးကိုဇက်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားနဲ့အားလုံးကိုဆက်ဆက်လို့ပြပါလို့ရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဥရောပဒေသတလောမှာဒီနှစ်ဆန်းတုန်းကလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာလာနိုင်ခြေရှိနေတဲ့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီရောဂါမပြန့်ပွားအောင်ကန့်သတ်မှုတွေကိုချမှတ်လုံဆောင်ကြဖို့ EU ကျန်းမာရေးအရာရှိတွေကကြက်သပရင်းနေမှာတိုက်တွန်းလိုက်ပါတယ်။ဒီချိန်ဟာပြည့်ပြည့်သားသားလုပ်ရမယ့်အချိန်ဖြစ်တယ်လို့ထိန်းချုပ်ကန့်သတ်မှုတွေကိုချက်ချင်းချမှတ်ဖို့ EU အဖွဲ့ဝင်နိုင်ငံအလုံးအသက်ရှိရမှာဖြစ်ကြောင်းEU ကျန်းမာရေးနဲ့အစားအသောက်ဘေးကင်းဆိုင်ကော်မရှင်နာမြင့်ကြီးကပြောပါတယ်။ကွယ်လွန်သူတရားသူကြီး Ruth Bader Ginsburg တဲ့ဂါရဝပြုဖို့ထားရှိတဲ့နိုင်ငံတော်တရားရုံးချုပ်ရှိရာကိုစစ်သည်ပြင်းတွေကသမ္မတ Donald Trump နဲ့သမ္မတကတော်တို့လာရောက်တဲ့အခါမှာသမ္မတကိုမဲမသိပဲနဲ့ဖြုတ်ချကြဖို့ကြွေးကြော်တာတွေလှောင်ပြောင်တာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။တရားသူကြီး Ginsburg တဲ့ဗိုလ်တပူးတွေက American တရားရုံးချုပ်ခန်းမကြီးထဲမှာတည်တံ့အခမ်းအနားနဲ့ဂုဏ်ပြုခဲ့တာဖြစ်ပြီးသူမရဲ့မိသားစုဝင်တွေနဲ့ရောင်းရင်တရားသူကြီးတွေတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့စက်တင်ဘာလ24ရက်နေ့ကကိုဗစ် -19 ကြောင့်တည်ဆုံးရသူနောက်ထပ်အယောက်20တိုးလာတဲ့အတွက်အခုဆိုတည်ဆုံးရသူစုစုပေါင်း150ရှိသွားပါပြီ။ဒါဟာအရှိတောင်အာရှဒေသတွေမှာမြန်မာနိုင်ငံဟာမလေးရှားနိုင်ငံကိုကျော်ပြီးကိုဗစ် -19 ကြောင့်တည်ဆုံးရသူတက်ပြတ်အများဆုံးရှိတဲ့နိုင်ငံဖြစ်လာခဲ့တာပါ။မြန်မာနိုင်ငံမှာအခုဆိုဒီရောဂါကူးစက်ခံရသူပေါင်း8344ဦးရှိနေပါပြီ။ မြန်မာနိုင်ငံမှာတိကျမြန်ဆန်တဲ့ကိုဗစ်ရောဂါစစ်ဆေးတွေလုပ်နိုင်ဖို့အတွက်ထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးဆေးဘက်ဆိုင်ရာပစ္စည်းတွေထောက်ပံ့ကူညီပေးဖို့စီစဉ်နေတယ်လို့ထိုင်းကူးစက်ရောဂါဌာနအကြီးအကဲကပြောပါတယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်မိသားစုတွေအတွက်တကူရေးတန်ရှင်းပစ္စည်းတွေကိုတူရကီပူးပေါင်းဆောင်ရွက်ကော်ပိုရေးရှင်းအေဂျင်စီကပေးပို့ခဲ့ပါတယ်။တောက်ချန်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ကျွန်မဆင်းရဲသက်ပါ
This program has come to you from the Voice of America, Washington.